Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2015ခုနှစ် February လ14ရက်စနေနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်မော်ပါရှင်ယူကရိန်းရှေ့ပိုင်းမှာပြစ်ခတ်ရစဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နိုင်ယူပိုင်းမဲ့လိုတော့တဲ့အချိန်အထိတိုက်ပွဲတွေပြင်းထန်နေပါတယ်မြန်မာနိုင်ငံကအပါအဝင်ကာဒီနယ်ယဟမင်းအမတ်အသစ်အပါ20ကိုဒီကနေ့ဗာတီကန်မှာတရားဝင်ခန့်အပ်လိုက်ပါပြီဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေအကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါမဆုမြတ်မော်ဒီကနေ့လေးပွင့်ဆိုင်ဆွေးနွေးပွဲရလက်ဖြစ်အမျိုးသားပညာရေးဥပဒေပြင်ဆင်ဖို့ NNER ရဲ့မူကြမ်းကိုအစိုးရကလက်ခံပြီးလွှတ်တော်မှတင်သွင်းမှဖြစ်ပါတယ်
။ဒီ NNER ဘက်ကပြည်သူ့တက်ကိုပဲအစိုးရကသူတို့ယူမယ်ပေါ့နော်။သူတို့ကြိုးစားဆွေးနွေးခြင်းမရှိဘဲတဲ့ NNER ဘက်ကပြင်ဆင်ချက်ကိုအစိုးရက
ဘာကတာကိုစလဲမဖြုတ်ဖြုတ်အောင်က VOE ကိုပြောသွားတာပါရှင်။သတင်းစင်အစီအစဉ်အပြည့်မှအပြည့်စုံကိုနားဆင်ရမှာပါ။တခါပညာရေးဥပဒေပြင်ဆင်ရေးညှိနှိုင်းဆွေးနွေးပွဲရလဒ်တွေနဲ့ပတ်သက်လို့ဒီညဓာတ်ရိုက်လေးလိုက်စီစဉ်မှာသောရရှင်တွေရဲ့အမြင်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေရှင်။ဘလော့ဂါတွေပြောသမျှနဲ့မတူတာလေးတွေစတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပါအောင်ရှင်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာအပြစ်ခတ်ရစဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နိုင်ပိုင်းမဲ့လိုတဲ့အချိန်ထိယူကရိန်းအစိုးရတပ်တွေနဲ့ရုရှားထောက်ခံတဲ့ခွဲထွေရေးသဘောတူညီချက်မှတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီကနေ့စနေနေ့ညသကောင်ချိန်ကစတင်မဲ့အပြစ်ခတ်ရစဲရေးသဘောတူညီမှုကိုရုရှား၊ယူကရိန်း၊ပြင်သစ်နဲ့ဂျာမနီကောင်ဆောင်တွေဘယ်လာရုစ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးတော့ရရှိခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာအပြစ်ခတ်ရစဲရေးတည်တံ့စေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီကနေ့မှာအရေးပေါ်စီဝေပွဲကျင်းပဖို့ရှိနေပါတယ်။သက်ဆိုင်သူအားလုံးသဘောတူညီချက်အတိုင်းလှိုင်းနာဆောင်ရွက်ကြဖို့ရုရှားရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလွှမ်းကြိုရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားမှမဲခွဲမှဖြစ်တယ်လို့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်။တောက်ကြနေတုန်းကလည်းယူကရိန်းအရှေ့ပိုင်းကမဟာဗျူဟာကျတဲ့ Devilsvova မြို့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ယူကရိန်းစစ်သားနဲ့အရဲသားတွေအပါအဝင်26ယောက်ထဲမှနေသေဆုံးပါတယ်။ရုရှားလိုလားတဲ့တိုက်ခိုက်ရေးသမားတွေကိုရုရှားကစစ်လက်နဲ့အမြောက်များပေးပို့နေတယ်လို့အမေရိကန်ကတောက်ကြနေမှာထပ်မံဆွဆွဲပါရယ်ရုရှားကတော့စစ်သားရောလက်နက်တွေပါယူကရိန်းနိုင်ငံနဲ့ပေးပို့ခြင်းမရှိဘူးလို့ညှင်းဆန်နေပါရယ်ဆယ်လကြာနေပြီဖြစ်တဲ့ယူကရိန်းပဋိပက္ခကြောင့်တေဆုံးသူ 9,400 ထဲမှနေရှိနေပြီးတော့ထောင်ပေါင်းများစွာထိခိုက်ဒဏ်ရာရအိုးမဲ့အိမ်မဲ့ဖြစ်နေကြပါရယ်ရှင်
အကြမ်းဖက်အဖွဲ့ Boko Haram တို့ကနိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကမငြိမ်မသက်ဖြစ်နေတဲ့ဂွန်ဘီမြို့ကိုဒီကနေ့စနေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ထွက်ပြေးလာကြတဲ့ဒေသခံတွေကတော့ပြစ်ခတ်မှုတွေပြင်းထန်တယ်လို့ပြောပြီးမဲ့တေဆုံးတံရရမှုတွေကိုတော့မသိရသေးပါဘူး။မနေ့တောက်ကြနေ့တုန်းကလည်းနိုင်ဂျီးရီးယားနိုင်ငံက Boko Haram အစွန်းရောက်အဖွဲ့ကချက်နိုင်ငံတွေကရွာတရွာကိုပထမဆုံးအကြိမ်အဖြစ်နဲ့ဝင်ရောက်တိုက်ခိုက်ပါတယ်။ဒါဆိုရင်အစွန်းရောက်အဖွဲ့ရဲ့သဘုံထားမှုဟာနိုင်ငံ၄နိုင်ငံအထိဖြန့်ကျက်လာခဲ့တာရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ချက်နိုင်ငံကနိုဂိုဘူးရွာကိုတောက်ကြနေမနက်ပိုင်းဝင်ရောက်တိုက်ခတ်မှုကြောင့်ရွာအကြီးအကဲအပါအဝင်အနည်းဆုံးလူ12ဦးတို့သေဆုံးခဲ့ရတယ်လို့ချက်တာဝန်ရှိသူတို့ကပြောပါတယ်။မနေ့တောက်ကြနေအစောပိုင်းမှာစစ်သွေးကြတွေကချက်ရေကန်ကိုမော်တော်ဘုတ်၄စင်းနဲ့ဖြတ်ကူးလာခဲ့တာဖြစ်တယ်လို့လည်းအာဏာပိုင်တို့ကပြောပါတယ်ရှင်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာသဘုံတွေကိုဥဆောင်တိုက်ဖို့ရွေးချယ်ပေးထားတဲ့ကွန်ဂိုဗိုလ်ချုပ်ကြီးတွေဟာလူ့အခွင့်အရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတာကြောင့်ကွန်ဂိုစစ်တပ်ရဲ့သဘုံတွေနှိမ်နှင်းရဲ့အပေါ်ဆက်ပြီးတော့အထောက်ပံ့မပေးတော့ဘူးလို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။လူ့အခွင့်အရေးချိုးဖောက်တယ်လို့ဆိုတဲ့ဗိုလ်ချုပ်ကြီးဘရူနိုမွန်ဒဲဗစ်နဲ့ဗိုလ်ချုပ်ကြီးဖော့စကီကာပွေတို့နှစ်ယောက်ကိုဖယ်ရှားဖို့ကုလသမဂ္ဂကသတင်းနှစ်ပတ်အချိန်ပေးခဲ့ပေမဲ့နောက်ဆုံးသတ်မှတ်ချိန်ကျော်သွားတဲ့အထိသူတို့ကိုဖယ်ရှားခြင်းမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ကွန်ဂိုကိုပေးနေတဲ့အထောက်အပံ့တွေရပ်ဆဲမယ်ဆိုတဲ့စာကိုကုလသမဂ္ဂတာဝန်ရှိသူတွေကအာဏာပိုင်တွေစီကိုပေးပို့ခဲ့ပါတယ်။ရဝမ်ဒါမှာ1994ခုနှစ်တုန်းကတွတ်စီလူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ဟူတူပြည်သူစစ်တွေနဲ့စစ်သားဟောင်းတွေဖွဲ့စည်းထားတဲ့ FDLR သဘုံအဖွဲ့ကိုတိုက်ခိုက်ဖို့အတွက်ကွန်ဂိုအစိုးရကိုကုလသမဂ္ဂကပံ့ပိုးထောက်ပံ့မှုပေးနေတာဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးသဘောတူညီချက်တစ်ခုရဖို့အမေရိကန်နဲ့အီရန်တို့ကြိုးပမ်းနေတဲ့အချိန်မှာပဲအီရန်ဘာသာရေးခေါင်းဆောင်နဲ့အမေရိကန်သမ္မတတို့အပြန်အလှန်ဆရေးသားခဲ့ကြတယ်လို့ Wall Street Journal ကဖော်ပြလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကိုအီရန်ဘာသာရေးခေါင်းဆောင်အယတ်တူလာအလီခါမီနီကစာပြန်ခဲ့တာဖြစ်တယ်လို့တောက်ချာနေမှာဖော်ပြတဲ့သတင်းတစ်ပုဒ်မှရေးသားခဲ့တာပါ။
အောက်တိုဘာလတုန်းကအမေရိကန်သမ္မတဥဘာမာရေးသားခဲ့တဲ့စာကိုစာပြန်တဲ့အနေနဲ့အီရန်ဘာသာရေးခေါင်းဆောင်မစ္စတာခါမီနီကဒီသတင်းပတ်တည်အတွင်းမှာပဲစာပြန်ရေးသားခဲ့တာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုရခဲ့ရင်တော့အစ္စလာမ်ရဲ့အစွန်းရောက် ISIS တွေကိုအမေရိကန်နဲ့အီရန်တို့ပူးပေါင်းတိုက်ခိုက်နိုင်ခြင်းပိုပြီးတော့ရှိလာမယ်လို့မစ္စတာခါမီနီကစာပြန်ခဲ့တဲ့အကြောင်းသတင်းကဖော်ပြပါတယ်။အီရန်ဘာသာရေးခေါင်းဆောင်ကအမေရိကန်သမ္မတထံကိုယဉ်ကျေးမှုအရမယုံမလွန်စာပြန်ရေးခဲ့တာပါလို့အမည်မဖော်တဲ့အီရန်တပ်တမတော်အုပ်က Wall Street Journal ကိုပြောပါတယ်။အီရန်ဘာသာရေးခေါင်းဆောင်မစ္စတာခါမီနီကအရင်တုန်းကသမ္မတအိုဘားမားထံကိုစာရေးသားခဲ့တဲ့သတင်းတွေလည်းထွက်ပေါ်ခဲ့တယ်လို့ Wall Street ကဖော်ပြပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံကအပါအဝင်ပိုယဟမင်းကြီး Francis ရွေးချယ်ထားတဲ့ Cardinal Yohannes Mathis 20ကိုဒီကနေ့တရားဝင်ခန့်အပ်လိုက်ပါပြီ
။ Credo in Deum Patrem omnipotentem Creatorem cieli et terrae et in Jesum Christum
ဗာတီကန်ကစိန့်ပီတာစပယ်ဆယ်လစ်ကဘုရားကျောင်းထဲမှာဒီကနေ့ကျင်းပတဲ့ခန္ဓာမှာမြန်မာနိုင်ငံအတွက်ကာဒီနယ်ယဟန်မင်းအမတ်ချားစ်မောင်ဘူအပါအဝင်နိုင်ငံပေါင်း18နိုင်ငံကကာဒီနယ်ဖုန်းတော်ကြီးသစ်တွေကိုပိုယဟမင်းကြီး Francis ကိုတိုင်တင်မြှောက်ခန့်အပ်ခဲ့တာပါမနာလိုဝင်းဒိုစိတ်ဒေါသနဲ့ဂုဏ်ယူဝင်ကြွားမှုဆိုတာကိုဖုန်းတော်ကြီးတွေတောင်မှရှောင်လွှဲနိုင်ဖို့ခက်ခဲတာမို့ဒါရီနောက်ကိုမလိုက်မိကြဖို့ပိုယဟမင်းကြီးကကာဒီနယ်သစ်တွေကိုတိုက်တွန်းခဲ့ပါတယ်ဖေဖော်ဝါရီလ12ရက်နေ့73ရက်နေ့တွေတုန်းကလည်းကာဒီနယ်ယဟန်မင်းမတ်သစ်အားလုံးနဲ့ပိုယဟန်မင်းကြီး Francis တွေ့ဆုံပြီးတော့ Vatican အုပ်ချုပ်ရေးအဖွဲ့ဒီ Roman Curia အတွင်းမှာပြုပြင်ပြောင်းလဲဖို့ဆွေးနွေးခဲ့ပါတယ်။ Vatican အုပ်ချုပ်ရေးအဖွဲ့အနေနဲ့လုံးဝပွင့်လင်းမြင်သာမှုရှိရမယ်လို့ပိုယဟန်မင်းကြီးကပြောကြားသွားခဲ့ပါတယ်။ပိုယဟန်မင်းကြီး Francis အနေနဲ့2013 March လမှာဒီ Roman Catholic အသင်းတော်ကိုစတင်ဦးဆောင်ခဲ့ပြီးတဲ့နောက်Vatican အုပ်ချုပ်ရေးအဖွဲ့အတွင်းမှရှိနေတဲ့အခရီးလိုက်စားမှုအပြင်တခြားပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ကြိုးစားခဲ့ပါတယ်။ Cardinal ဖုန်းတော်ကြီးတွေကိုလည်းဖွံ့ဖြိုးဆဲနိုင်ငံတွေကအပါအဝင်ကမ္ဘာတိုက်ကြီးအလုံးထဲကနိုင်ငံအစုံကနေရွေးချယ်ခဲ့ပါတယ်။ပိုယဟန်မင်းကြီးပြီးရင် Cardinal ယဟန်မင်းအမတ်တွေဟာအသင်းတော်မှာဩဇာအရှိဆုံးဖြစ်ပါတယ်။အခုအသင်းခန့်အပ်တဲ့ Cardinal အပါ20ထဲမှာဒီဖုန်းတော်ကြီး Charles Mambo အပါအဝင် 15 ပါးဟာအသက် 80 အောက်တွေဖြစ်တာမို့ပိုယဟန်မင်းကြီးတစ်ကိုမဲပေရွေးချယ်ပိုင်ခွင့်ရကြမှာဖြစ်ပါတယ်ရှင်။
လိုင်ဘေးရီးယားကမ်းလွန်ပင်လယ်ပြင်ကနေကယ်ဆယ်လာခဲ့ရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေတဲကပထမဆုံးအတုပ်ဒီမနေ့အစောပိုင်းမှာပဲအီတလီနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်။မနေ့တောက်ကြနေ့တုန်းကလူတွေမတန်တဆတင်ဆောင်လာတဲ့လှေတွေပေါ်ကနေလူပေါင်း900လောက်ကိုအီတလီကမ်းခြေဆောင်တပ်ကခီးတယ်တင်တင်ပေါ်နှစ်ဆင်းနဲ့ကယ်ဆယ်ကဲတင်ခဲ့ရတာလို့အာနာပိုင်တို့ကပြောပါတယ်။နောက်ကျန်ရှိနေသေးတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကတော့ဒီကနေ့နှောင်းပိုင်းမှာဆက်ရောက်လာမယ်လို့ခန့်မှန်းရပါတယ်။မြောက်အာဖရိကဒေသကလူပေါင်း300လို့လေထိုးထားတဲ့ရာဘာလှေတွေနဲ့မြေထဲပင်လယ်ကိုကျိုးစားဖြတ်ကျော်စဉ်တည်ဆုံးခဲ့ရမှုအပြီးနောက်တနေ့မှာပဲရွှေပြောင်းအခြေချသူ900လောက်ကိုထပ်မံကယ်ဆယ်ခဲ့ရတာဖြစ်ပါတယ်ရှင်။
ဟန်ကောင်မှာ2012ခုနှစ်တုန်းကတိုက်မိခဲ့တဲ့ဂရုသမော့ရဲ့ကပ်တန်ကိုလူသေးစေမှုနဲ့အပြစ်ရှိကြောင်းတရားရုံးတစ်ခုကဆုံးဖြတ်ခဲ့ပါတယ်။လမ်းမကျွန်းနားမှာအရှိန်ပြင်းပြင်းနဲ့မောင်းလာတဲ့ Sea Smooth ကတို့တင်မောနဲ့အပျော်စီးတင်မောငယ်တစီတိုက်မိခဲ့တဲ့မတော်တဆမှုမှာပင်လယ်ထဲမှာလူအများရဲ့အသက်အန္တရာယ်ဖြစ်အောင်လုပ်မှုနဲ့ဒီအသက်56နှစ်အရွယ်ကပ်တန်လိုင်မင်စိန်မင်းကိုအပြစ်ရှိတဲ့အကြောင်းဆုံးဖြတ်ခဲ့တာပါ2012ခုနှစ်အောက်တိုဘာ1ရက်နေ့တုန်းကဒီတရုတ်အမျိုးသားနေ့မီရှူမီဘန်ဖောက်တာကိုတွားကြည့်မယ်အပျော်စီးတင်မောပေါ်မှာဒါဘေးကုမ္ပဏီဝန်ထမ်းပေါင်း120လောက်ပါလာခဲ့တာပါတင်မောနှစ်ဆင်းတိုက်မှုမှာသေဆုံးသူအများစုကဒီအပျော်စီးတင်မောဘော်ကဖြစ်ကြပါတယ်ကပ္တန်နှစ်ယောက်လုံးကတင်မောတိုက်မှုနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ခဲ့ပါတယ်အပျော်စီးတင်မောကပ္တန်ချောင်ချီဝမ်းမှာတော့တင်မောတိုက်မှုနဲ့အပြစ်မရှိဘူးလို့တရားသူကြီးကဆုံးဖြတ်ခဲ့ပေမဲ့ပင်လယ်ထဲမှာအများပြည်သူအသက်အန္တရာယ်ဖြစ်စေမှုမှာအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်ရှင
်မတိမငြိမ်ဖြစ်နေတဲ့ပါကစ္စတန်နောက်တောင်ပိုင်းမှာမနေ့တောက်ကြနေညနေခင်းတုန်းကပိုလီယိုကာကွယ်ဆေးတိုက်ကျွေးရေးအဖွဲ့တဖွဲ့ပျောက်ဆုံးသွားတာကိုလုံခြုံရေးတပ်ဖွဲ့ကလိုက်လံရှာဖွေနေတယ်လို့အာဏာပိုင်တို့ကပြောပါတယ်။ကာကွယ်ဆေးတိုက်တဲ့အဖွဲ့မှာကာကွယ်ဆေးတိုက်ကျွေးသူ2ဦး၊လုံခြုံရေး2ဦးနဲ့ရင်းမောင်း2ဦးတို့ပါပါတယ်။ဘာလူချစ်စတန်ခရိုင်ဇူးအရက်မှာသူတို့ပျောက်ဆုံးသွားခဲ့တာပါ။
အဖွဲ့တစ်ခုလုံးကိုစစ်သွေးကြတွေပြန်ပေးဆွဲသွားခဲ့တဲ့အပေါ်ဒေတာရင်းကကျန်းမာရေးလုံသားတွေနဲ့ဆွေမျိုးတွေကစိုးရိမ်နေကြပါတယ်။တချိန်တည်းမှာပဲပါကစ္စတန်နောက်မြောက်ပိုင်းဒေတာမှာပိုလီယိုကာကွယ်ဆေးတိုက်ကြွသူအဖွဲ့တစ်ခုကိုတနတ်သမားတွေ6မျောင်းပစ်ခတ်ခဲ့တာကြောင့်ရေမောင်းတအုပ်သေးဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။အာဖဂန်နယ်စပ်အနီးကနယ်မြေတည်ငြိမ်မှုမရှိတဲ့ပါကစ္စတန်မျိုးနယ်စုဒေတာတစ်ခုမှာအခုတိုက်ခိုက်မှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်။တနတ်သမားတွေကကာကွယ်ဆေးတိုက်ကြွရေးအဖွဲ့စီးနင်းလာတဲ့ကားကိုပစ်ခတ်တိုက်ခိုက်မှုမှာနောက်အဖွဲ့ဝင်တယောက်တော့ထိခိုက်မှုမရှိခဲ့ပါဘူး။တိုက်ခိုက်မှုတွေဟာဘသူလက်ချက်ဆိုတော့မသိရသေးပါဘူး။ပါကစ္စတန်နိုင်ငံမှာတနင်္လာနေ့ကစပြီး3ရက်ကြာပိုလီယိုကာကွယ်ဆေးတိုက်ကြွမဲ့အစီအစဉ်မစခင်မှာအခုတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာပါရှင်
။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာမွတ်စလင်ကျောင်းသူကျောင်းသား3ယောက်ပစ်သက်ခံခဲ့ရတဲ့အမှုကိုပြည်ထောင်စုအစိုးရကကင်တွယ်စစ်ဆေးနေပါပြီ။Chapel Hill မြို့မှာခုလိုပြစ်ဒဏ်ခံခဲ့ရတာနဲ့ပတ်သက်လို့သမ္မတ Barack Obama ကအပြစ်တင်ခဲ့ပြီးတော့တောက်ကြနေကကြီးညာချက်ထုတ်ပြန်ခဲ့တာမှာအမေရိကန်နိုင်ငံထဲမှာကိုဘယ်သူဘဝဖြစ်လို့ပဲဖြစ်ဖြစ်ရုပ်ရည်အသွင်ပြင်နဲ့ကိုးကွယ်တဲ့ဘာသာကြောင့်ပဲဖြစ်ဖြစ်ပြစ်မှတ်ထားခံရတာမျိုးမရှိသင့်ဘူးလို့ပြောကြားထားပါတယ်။လက်ထပ်ထားတာမကြသေးတဲ့ Dia Shadi Barakat နဲ့ Yusa Abu Selha တို့နဲ့အတူဒီ Abu Selha ရဲ့16နှစ်အရွယ်ညီမ Razan Abu Selha တို့၃ယောက်ဟာ February 10ရက်နေ့တုန်းကမြောက် Carolina တက္ကသိုလ်ဝင်းနာကသူတို့နေတဲ့တိုက်ခန်းမှာဒီတနက်နဲ့ပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်ဒီတက်ဖြတ်မှုဟာအမုန်းပွားမှုကိုအခြေခံတဲ့တက်ဖြတ်မှုအဖြစ်သတ်မှတ်စုံစမ်းပေးဖို့မိသားစုဝင်တွေကအာဏာပိုင်တွေကိုတိုက်တွန်းနေကြပါတယ်ရဲကတော့ကားရက်တဲ့နေရာအချင်းများမှုကနေပြစ်ခတ်မှုဖြစ်တာလို့ဆိုပါတယ်ရှင
်စနေညချမ်းသတင်းအစီအစဉ်ကိုမဆုမြတ်မုံနဲ့မတ်တိန်ကီထိုက်တို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကိုကန့်ဒေတာတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြမှာပါ။ဒီကနေ့ကျင်းပတဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာ NNER ရဲ့မူကြမ်းကိုပညာရေးဝန်ကြီးဌာနကအပြန်အလှန်ဆွေးနွေးတာမျိုးမရှိဘဲလက်ခံသဘောတူလိုက်ပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းကိုပဲလွတ်တော်မှာတင်သွင်းသွားမယ်လို့အစိုးရဘက်ကပြောကြောင်းဘဂဒကိုစလေမဖြိုးဖြူအောင်က VOA ကိုပြောပါရရှင်။ကျမတို့ရဲ့သတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါ
။အစိုးရပညာရေးဝန်ကြီးဌာနကကိုယ်စားလှယ်တွေရေးဆွဲလာတဲ့ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ကျောင်းသားများပါဝင်ရေးဆွဲထားတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကရေးဆွဲလာတဲ့ဥပဒေမူကြမ်းနှစ်ခုကိုလေးပွင့်ဆိုင်ဆွေးနွေးပွဲမှာနှစ်ဖက်လုံးကတင်ပြလာခဲ့တာပါ။ဒီထဲက NNER ရဲ့ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ဖို့အတွက်အစိုးရဘက်ကသဘောတူခဲ့ကြောင်းကျောင်းသားကိုယ်စားလှယ်ဖြစ်တဲ့မတ်ဖြူဖြူအောင်ကဆိုပါတယ်။
နောက်ပိုင်းကျတော့ဒီအစိုးရဒီ NNER ဘက်ကပြည်သူ့တက်ကိုပဲအစိုးရကသူတို့ယူမယ်ပေါ့နော်သူတို့တရားစွဲခြင်းမရှိဘဲတဲ့ NNER ဘက်ကပြင်ဆင်ချက်ကိုအစိုးရကလက်ခံလိုက်ပြည်သူ့ယူနာဒီ NNER ပြင်ဆင်ချက်ကိုလုံးဝမဆွေးနွေးဘူးဒါပေမဲ့အဲ့ဒါကိုပဲတင်လို့ပြော
နေ့လယ်ပိုင်းမှာတော့မင်းကထုတ်ပြန်ခဲ့တဲ့ကျောင်းသားတပိတ်နဲ့ပတ်သက်တဲ့အစိုးရရဲ့သတင်းထုတ်ပြန်ချက်အပေါ်မှာကျောင်းသားနဲ့အစိုးရကိုယ်စားလှယ်တွေကြားအပြန်အလှန်ဆွေးနွေးခဲ့ကြပြီးမဲ့သဘောတူညီမှုရခဲ့တာမျိုးတော့မရှိဘူးလို့ဆိုပါတယ်
ဒီနေ့ပိုင်းအခြေအနေဆွေးနွေးတာကတော့ဒီမနေ့ကတော့ဒီဆိုရဘက်ကထုတ်လိုက်တဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့ငြင်းကြုံနေရတယ်။ကျောင်းသားတွေကတစုံတရာသဘောတူညီထားမျိုးမရှိဘဲနဲ့သဘောတူညီထားတဲ့အကြောင်းကြေညာချက်တွေထုတ်ပြန်နေတာကကျွန်တော်တို့အတွက်ဒါအင်မတန်မှဟိုမသင့်တော်ဘူးပေါ့နော်။ကျွန်တော်တို့အတွက်လည်းမကောင်းဆိုရပြီးတော့လည်းဒီအဆိုရရဲ့ကြေညာချက်တွေကဟိုကျွန်တော်တို့ကျိုးတင်ကျိုးတင်ကျိုးတင်သဘောတူညီထားတဲ့အချက်တွေပေါ့နော်။ဟိုကျိုးတင်သဘောတူညီထားတဲ့အချက်တွေကိုချုပ်ထုတ်နေတဲ့ပုံစံမျိုးအများတွေ့ရလိမ့်ရှိတယ်။အဲ့အရာတွေလည်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့ဆွေးရဘက်ကလည်းသူတို့ဒီမနေ့ကတောင်းမနေ့ကသူတို့ညင်ညာချက်တိုင်းပေါ့နော်ရန်ကုန်ကိုမဝင်စီခြင်းဘူး။ကျွန်တော်တို့ကလည်းရန်ကုန်မဝင်လို့မဖြစ်ဘူး။သူတို့တပိတ်ကရက်လို့မရအောင်။အဲ့လိုအနေထားမှာတော့ကျွန်တော်တို့အပြန်အလှန်ဆွေးနွေးမှုတွေရှိခဲ့ပါတယ်။ဒါပေမဲ့ထူးခြားတဲ့သဘောတူညီချက်မျိုးတော့မရခဲ့ပါဘူးချင်း။ဟုတ
်။ဖေဖော်ဝါရီလ15ရက်နေ့မှာတော့လေးပွင့်ဆိုင်ဆွေးနွေးရေးကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်
။ဒီပြင်ဆင်တဲ့ဥပဒေကြမ်းပုံစံတော့မပတ်ဘူးချင်း။ဒါဥပဒေကြောက်ရဆိုတော့အဲ့ဒါကြောင့်မလို့ပြင်ဆင်တဲ့ဥပဒေကြမ်းပုံစံပြပောက်အောင်ကမနေ့ကကြာမှာပညာရေးဝန်ကြီးဌာနဥပဒေပညာရှင်တွေရဲ့ NNER ရဲ့ဒီဒီကျွန်တော်တို့ကျောင်းသားကိုယ်စားလှယ်ထုတ်ရပေါ့နော်။တွားပြီးတော့ဒီဟာကိုအသေးစိတ်ရေးဆွဲမှာဖြစ်ပါတယ်ရှင်။အဓိကတော့စာသားတွေရှိတယ်ကျွန်တော်တို့ပုံမှန်တွေကိုဘယ်လိုအစားအသွင်းမလဲပေါ့နော်။နောက်တစ်ခုကဘယ်လိုပြင်ဆင်မလဲ။အဲ့ဒီဟာကိုအစားအသွင်းနဲ့ဒီပြင်ဆင်တဲ့ဥပဒေကြမ်းဖြစ်တဲ့အတွက်ပုံမှန်ဘလောက်ကိုတော့ဘယ်လိုပြင်ဆင်ပါလဲဆိုတာမျိုးဒီလိုအထက်ရေးပြရမျိုးရှိတယ်။အဲ့တော့နားလေတဲ့သူတွေနဲ့ကျွန်တော်တို့ဒါကိုအသေးစိတ်ထပ်ပြီးတော့ရေးဆွဲဖို့ရှိပါတယ်ရှင်။ဟုတ
်။ကျောင်းသားနဲ့အစိုးရကြားမှာတစ်ဖက်နဲ့တစ်ဖက်သတင်းထုတ်ပြန်ချက်တွေရှိနေပြီးအစိုးရကတော့ရန်ကုန်ကိုတပိတ်မောက်ချီတက်တာတွေလုပ်မယ်ဆိုရင်တည်ဆဲဥပဒေရအရေးယူမယ်လို့ကြေညာထားသလိုပြမကျောင်းသားတပိတ်ကလည်းရန်ကုန်ကိုဆက်ချီတက်မယ်ဆိုပြီးကြေညာပြောဆိုထားပါတယ်ရှင်။
VOA သတင်းတောက်မအေးမာရဲ့လေးပွင့်ဆိုင်ဆွေးနွေးပွဲသတင်းအပြီးမှာ
ကိုကန့်တိုက်ပွဲနောက်ဆုံးအခြေအနေကိုနားဆင်ရမှာပါ။ရှမ်းပြည်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်မှာမြန်မာအစိုးရတပ်တွေနဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေငြိမ်သက်နေပေမဲ့မြန်မာအစိုးရဘက်ကတပ်အင်အားဆက်ပြီးတော့ဖြေနေပါတယ်။ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကိုကန့်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြက်လင်းက VOE ကိုအခုလိုပြောပါတယ်ရှင်
။ကျွန်တော်သိတယ်ပြီတော့မရှိသေးဘူးဗျ။တိုက်ပွဲမရှိပါဘူး။တိုက်ပွဲတော့မရှိဘူး။ဒါပေမဲ့တို့စစ်လွှတ်ရှာမှုကတော့ဆက်နေပြီးတော့တို့ကဟိုရဲဘော်တွေဆက်ပြီးတော့ပို့နေတယ်ဗျာစစ်သားတွေ။
ဒါအပြင်အစိုးရဘက်ကရောကိုကန့်တပ်ဖွဲ့ဘက်ကပါအပြစ်ရဲ့ရေးအတွက်ညှိနှိုင်းမှုတွေလည်းမရှိဘူးလို့ဦးထွန်းမြတ်လင်းကပြောဆိုပြီးကိုကန့်တပ်ဖွဲ့တွေဘက်ကတော့အစိုးရဘက်ကကိုကန့်တပ်ဖွဲ့ကိုတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်အဖြစ်လက်မခံတာကြောင့်အပြစ်အခက်ရက်စဲရေးညှိနှိုင်းဖို့အခက်ခဲတွေရှိနေတယ်လို့လည်းအခုလိုဆက်ပြောပါတယ
်။ကျွန်တော်မြေကူကရက် UNFC ရဲ့ပါဝင်လို့နော်။သို့တော်တို့ကကျွန်တော်အတိမတ်မပြီးအဲ့တော့ကျွန်တော်လည်းစမ်းသပ်လို့မဖြစ်ဘူး။ကျွန်တော်ကလည်းအဲ့လိုအရင်ဝင်တိုက်တာမဟုတ်လားကြ။တို့ကတော့အကြောင်းမဲ့ဟိုလိုက်တာကိုရင်းနှန်းကြောင်းတော့မှအစီအစဉ်ရှိရှိအမြောင်နဲ့ပြစ်တင်ရမယ်ကြ
။လောလောဆယ်မှာတော့လောက်ကင်မျိုးမှာတက်မှတ်ချိန်အတွင်းအပြင်းမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားပါတယ်။လောက်ကင်မျိုးတွင်းမှာလည်းစစ်ကြောင့်တင်းဆောင်ကြသူတွေများနေတာကြောင့်အခြေအနေတွေကတော့ပုံမှန်မဖြစ်သေးပါဘူး။ဒီလ9ရက်နေ့ကစတင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အစိုးရတပ်တွေဘက်က50လောက်သေဆုံးပြီး80ကျော်ဒဏ်ရာရတယ်လို့တရားဝင်ပြောကြားထားပေမဲ့ဥပုံကြားရှင်ခေါင်းဆောင်တဲ့ကိုကန့်တပ်ဖွဲ့တွေကတော့အထိခိုက်အကြအဆုံးနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးရှင်။ကျမတို့စနေနေ့ညချမ်း VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။မကြာခင်မှာတော့တိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တော့မှာပါ။VOA မြန်မာပိုင်းစီစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးပါပဲရှင
်။ကိုသားညူပစ္စည်းတစ်ခုခုဝယ်တော့မယ်ဆိုရင်လေ online ပေါ်မှာအရင်ကြိုကြည့်လားရှင်
။ကြည့်တာဗောဗျအဲ့ဒီပစ္စည်းရဲ့ရွယ်စားကဘယ်လိုလဲဈေးဘယ်လောက်ရှိလဲဘယ်ဆိုင်တွေမှာရတယ်လဲဆိုတာမျိုးကိုအရင်ကြိုပြီးတော့လေ့လာရတာဗောမဆူမြတ်မောင်။သူတို့ဆိုင်ထဲရောက်နေတဲ့အချိန်မှာအဲ့ဒီပစ္စည်းအကြောင်းအသေးစိတ်ပိုသိကျင်နေဆိုရင်ကျွန်တော် mobile phone နဲ့ internet မှာရှာကြည့်လိုက်တာပဲ
အဲ့ဒါကြောင့်လူတွေဈေးဝယ်တဲ့နေရာမှာ internet online ကိုပို့ပို့ပြီးတော့အားကိုးလာကြပြီလို့ Google ရဲ့နောက်ဆုံးစစ်တမ်းတစ်ခုကပြောတာပေါ့လက်ကင် smartphone တွေကလူတွေရဲ့နေစဉ်သုံးမရှိမဖြစ်ပစ္စည်းတစ်ခုဖြစ်နေပြီဆိုတာကိုလည်းအဲ့ဒီစစ်တမ်းကထပ်ပြလိုက်တာပဲရှင
်အခုအမေရိကန်မှာ online shopping ကိုလည်းတွင်းကျဉ်ကျဲလုပ်နေကြတော့ smartphone တွေရဲ့အခန်းကလည်းရေးပါလာတယ်နောက်လွယ်လွယ် online ပေါ်ကိုတက်ဝယ်လို့လည်းရနေတာမဟုတ်လားဗျဘယ်ချိန်မှမဆိုလူတွေဈေးဝယ်နိုင်အောင်လို့လက်ကင်ဖုန်းတွေကလုတ်ပေးနေတာလို့ blog တစ်ခုမှာရေးပါတယ
်အဓိကကတော့အဆင်ပြေတာ哦ကျွန်တော်ဆိုဟင်းချက်တဲ့ပစ္စည်းအားအစားလိုသမျှတော်တော်များများ online ပေါ်မှာပဲဝယ်လိုက်တာပဲရှင် Google ရဲ့စစ်တမ်းထဲမှာလည်းအဲ့ဒါကိုပဲပြောထားတယ်လေဈေးဆိုင်ကြီးတွေကဖွင့်နဲ့ပိတ်တဲ့အချိန်ရှိပေမဲ့ online ပေါ်ကဆိုင်တွေကတော့24နာရီလုံးတရက်မှမပိတ်တော့ဈေးဝယ်တဲ့သူတွေကအဲ့ဒါကိုအကျိုးရှိရှိအသုံးချတာပဲတဲ့သူစစ်တမ်းအရဆိုရင် online shopping လုပ်တဲ့ American သုံးပုံတစ်ပုံကည10နာရီကနေမနေ့4နာရီကြာ Google မှာဝယ်ခြင်းတဲ့ပစ္စည်းကိုရှာကြပစ္စည်းအကြောင်းလေ့လာကြရတဲ့အ
မေရိကန်မှာတယောက်နဲ့တယောက်လက်ဆောင်ပြီးတတ်ကြတဲ့ကာလဒီမှာပြောကြသလိုဆိုရှင်ဒီ Holiday Season ကာလအတွက်ဈေးဝယ်သူတွေရဲ့အပြုအမူကို Google ကလေ့လာခဲ့တာမဟုတ်လားဗျအဲ့ဒီစစ်တမ်းကိုခြေခံပြီးတော့လက်ကင် smartphone တွေ internet တွေကဈေးဝယ်သူတွေရဲ့ဈေးဝယ်ပုံဝင်နည်းကိုပြောင်းလဲသွားစေတယ်လို့ blog တွေ online ဆောင်မတွေကရေးနေကြတယ်လေ
သိသိကြတာပေါ့အောက်တိုဘာလအကုန်လောက်ကနေပြီးတော့၈နှစ်ဆန်းလောက်အထိဒီ Holiday Season ကာလ Google ရဲ့Holiday Shopper Intentions စတမ်းမှာပစ္စည်းတစ်ခုခုဝယ်ရမယ်ဆိုရင်ဝယ်မဲ့သူတွေကအဲ့ဒီပစ္စည်းအကြောင်းကို online website အနည်းဆုံး10ခုကျော်မှလေ့လာဖတ်ပြီးတော့မှဝယ်မဝယ်ဆိုတာကိုဆုံးဖြတ်တာတဲ့2010ခုနှစ်တုန်းကဈေးဝယ်သူတွေကဝယ်ခြင်းနဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့ online ပေါ်မှာရေးထားတဲ့အကြောင်း၅မျိုးလောက်ကိုပဲအရင်ကြိုပြီးတော့ဖတ်ကြည့်ကြတယ်2013ခုနှစ်ရောက်လာတော့ online post အနည်းဆုံး12ခုလောက်ကိုနှိုင်းယှဉ်ပြီးတော့ကြည့်ကြတယ်တဲ့
အိမ်လုံးဗီဒီယိုတွေကြည့်နိုင်တဲ့ YouTube website တို့နောက်သူများတွေတင်ထားတဲ့ဓာတ်ပုံတွေကိုကြည့်လို့ရတဲ့ Pinterest website တို့ကလည်းဈေးဝယ်သူတွေအတွက်အတော့ကိုအထောက်အကူဖြစ်တယ်ဆိုပဲဗျ Google စတမ်းအရဈေးဝယ်သူ၄ပုံတပုံက YouTube ဗီဒီယိုတွေကိုလေ့လာကြတယ်တဲ့
YouTube ပေါ်မှာ haul video တွေကိုကြည့်ကြတာပါ haul video ဆိုတာဒီဝယ်လာတဲ့ပစ္စည်းကိုဘူးတွေဘုံတွေအထုပ်တွေတွေရနေပြီးတော့မကွဲမချမပြတ်အောင်လို့ဘလို့ထုပ်တွေကစပြီးတော့ဘယ်ပစ္စည်းရဲ့အရေးအသွေးအရွယ်အစားကတော့ဖြစ်ဘလောက်ဈေးကတော့ဖြစ်ဘလောက်ဘလို့နေရာတွေမှာတုံးရတာအဆင်အပြေဆုံးအဲ့ဒါတွေကိုရိုက်ပြထားတဲ့ video တွေပါ YouTube ပေါ်ကအဲ့လို haul video တွေနောက်ဓာတ်ပုံနဲ့ရိုက်ပြထားတဲ့ Pinterest လူမှုကွန်ရက်ဆာမျက်နှာတွေက online ဈေးဝယ်သူတွေအတွက် window display တွေလို့ဖြစ်နေတယ်လို့ Google ရဲ့ blog ပေါ်မှာရေးထားတာပါ
online ပေါ်မှာဈေးဝယ်တဲ့သူမပြောနဲ့ဈေးဆိုင်တဲ့ရောက်နေကြတဲ့ဈေးဝယ်ကြတဲ့သူတွေကတော့မှအဲ့လိုမျိုး video တွေကိုကြည့်ကြတာဗျကျွန်တော်လည်းအပါဝင်ပေါ့နောက်ဆိုင်ထဲမှာကုလိုချင်တဲ့ပစ္စည်းတစ်ခုကိုချက်ချင်းဝယ်လိုက်မဲ့စားဒီပစ္စည်းကတကယ်ပဲလုတ်ဖြစ်ရလားတခြားသူတွေသုံးလာရောဘယ်လိုလဲဆိုတာကို mobile phone နဲ့ online မှာကြည့်လိုက်တာပဲ
အဲ့ဒါဆိုရင်တော့ကိုသားညုံက American 85ရာခိုင်နှုန်းထဲမှာပါတာပေါ့ဘာလို့လဲဆိုတော့ဒီ Google ရဲ့စစ်တမ်းမှာဈေးဝယ်တဲ့သူ85ရာခိုင်နှုန်းကဆိုင်ထဲရောက်နေတဲ့အချိန်မှာတော့မှဝယ်ချင်တဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုလက်ကင်ဖုန်းသုံးပြီးတော့ online ပေါ်မှာလေ့လာကြတာတွေ့ရပါတယ်တဲ့အဲ့ဒါကြောင့် AdWorks ဆိုတဲ့ blog မှာလူတွေကလက်ကင်ဖုန်းတွေကိုကိုယ့်အတွက်ဈေးကူဝယ်ပေးသူလို့သဘောထားလာကြတယ်လို့ရေးပါတယ်။အရင်ကဆိုရင်ဈေးဆိုင်ရအယောင်ဝန်ထမ်းတွေကိုဒီကုန်ပစ္စည်းအကြောင်းကိုမေးခဲ့ကြပေမဲ့လည်းအခုတော့ဈေးဝယ်တဲ့သူတွေကအယောင်ဝန်ထမ်းတွေကိုမမေးတော့ဘဲနဲ့သူတို့ရဲ့လက်ကင်ဖုန်းတွေကိုမေးလာကြတယ်လို့ရေးပြထားတာပါ။အ
ဲ့လိုမျိုးဝယ်သူတွေဘက်ကအွန်လိုင်းကိုအားကိုးလာကြတော့ဈေးအောင်သူတွေဘက်ကလည်းသူတို့ပစ္စည်းနဲ့ပတ်သက်ပြီးတော့အွန်လိုင်းပေါ်မှာပဲအချက်လက်တွေပြည့်စုံအောင်တင်ပေးဖို့လိုအပ်လာတယ်လို့ Business News Daily Online ဆောင်းပါးကထောက်ပြပါတယ်။Google ရဲ့လက်ရှိအယောင်လုပ်ငန်းဆိုင်ရာဒါရိုက်တာ Julie Kruger ကတော့ဘယ်လိုပြောလဲဆိုတော့ဝယ်သူတွေဘက်ကကုန်ပစ္စည်းနဲ့ပတ်သက်လို့အရင်ကထက်ပိုပြီးတော့သိနေကြတယ်။အယောင်ဝယ်ကဈေးဆိုင်တွေရဲ့အပြင်ဘက်မှာဖြစ်နေကြတယ်ဆိုပြီးပြောတာကိုဆောင်းပါးထဲမှာကိုးကားရေးပါတယ်
။ Google Shopping ရဲ့ဒါရိုက်တာ Finit Bush ကလည်းလက်ရှိအယောင်ဆိုင်တွေဘက်ကကုန်ပစ္စည်းတွေနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံတိတိကျကျအချက်အလက်တွေကိုသူတို့ရဲ့ website တွေပေါ်မှာဖော်ပြဖို့အတွက်ကအင်မတန်မှအရေးကြီးလာပြီလို့ပြောထားပါတယ်။ကိုယ့်ရဲ့ဆိုင်ကိုဝယ်သူတွေလာအောင်ဆွဲဆောင်ဖို့အရေးကြီးပေမဲ့ဈေးဝယ်သူတွေသိကျင်တဲ့အကြောင်းအရာတွေကိုအွန်လိုင်းပေါ်မှာဖော်ပြပေးမထားဘူးဆိုရင်နောက်ောက်ကျသွားမှာပဲတဲ့လူတွေကအချက်အလက်ပြည့်ပြည့်စုံစုံဖော်ပြထားတဲ့ site ကနေဝယ်သွားမှာပဲလို့ပြောပါတယ်
။ smartphone တွေကအိဆောင်ကွန်ပျူတာအသေးစားလေးတွေဖြစ်နေတာရောနောက်မြန်နှုန်းမြင့် wifi internet ကိုလွယ်လွယ်ချိတ်ဆက်နိုင်ကြတာကြောင့်ပါလူတွေကပစ္စည်းဝယ်ဖို့ online website တွေကိုအားထားလာကြတာဗျ။လက်ဖျားလေးနဲ့တစ်ချက်တွေ့လိုက်တာနဲ့ကိုဝေကျင်တဲ့ပစ္စည်းအကြောင်းဘယ်ဆိုင်မျိုးကဈေးပိုတက်တာလဲဆိုတာကိုသိနိုင်ကြတော့အယောင်ဆိုင်တွေဘက်ကအွန်လိုင်းရဲ့အစွမ်းကိုရှော့ပြီးတော့တွက်လို့မရတော့ပါဘူးလို့ Washington Post သတင်းစာကြီးရဲ့အွန်လိုင်းဆောင်းပါးတစ်ခုမှလည်းရေးပါတယ်။သူများနဲ့မတူတဲ့ဝန်ဆောင်မှုမျိုးကိုပေးနိုင်ဖို့လိုတဲ့တစ်ချိန်တည်းမှာပဲအယောင်ဆိုင်တွေစီကိုလာကြတဲ့သူတွေကိုလည်းမမေ့နိုင်တဲ့အတွေ့အကြုံမျိုးရသွားစေဖို့ဆွဲဆောင်ဖို့လိုတယ်ဆိုပြီးတော့ရေးသားထားပါတယ်
။ဒီမှာအွန်လိုင်းကနေဈေးဝယ်လိုက်တဲ့ဆိုရင်ကိုယ်ဝယ်လိုက်တဲ့ပစ္စည်းအပေါ်စိတ်ကျေနပ်မှုဘယ်လောက်ရှိသလဲဆိုတာကိုဆိုင်တော်မြတ်မြတ်ကစစ်တမ်းကောက်ကြတာသတိထားမိတယ်ရှင်။အစတုန်းကတော့ရှုပ်ရှုပ်ချက်ချက်လို့သဘောထားမိပေမဲ့လည်းနောက်ကျတော့ကိုကိုရိုင်းကလည်းပစ္စည်းဝယ်လို့ရှိရင်ဒီအရင်ဝယ်သုံးထားတဲ့သူတွေရဲ့အတွေ့အကြုံကဘယ်လိုမျိုးလဲဆိုတာကိုအဲဒီ review တွေမှာသွားဖတ်ပြီးတော့ဒီလိုလုပ်တာဟာတခြားသူတွေအတွက်လည်းအသုံးဝင်တာပဲလို့တွေးလာမိပါတယ်။သိချင်သမျှကိုလွယ်လွယ်ကူကူသိအောင်လုပ်ပေးနေတဲ့ digital ခေတ်ကြီးမှာဒီကိုယ့်ရဲ့ကုန်ပစ္စည်းအပေါ်ထင်မြင်ချက်တစ်ခုကို online ပေါ်မှာမျှဝေလိုက်တာကမိုင်းထောင်တောင်းချီဝေးတဲ့နေရာမှာရှိနေတဲ့သူတွေအတွက်ကအသုံးဝင်နိုင်ပါတယ်။ internet ရဲ့အစွမ်းတစ်ခုလို့ပြောရင်လည်းမှားမယ်မထင်ပါဘူးရှင်။
မဆုမြတ်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်ကိုသားညူကကူညီတင်ဆက်ခဲ့တာပါအခုဆက်ပြီးတော့ထုတ်လွှင့်မယ်မတူတာလေးတွေအစီအစဉ်မှာတော့ဒီတစ်ပတ်မညူညူလေးဘာတွေများပြောပြမလဲဆိုတာနားဆင်ကြအောင်ပါရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံရဲ့ရုပ်ရှင်ဂီတစာပေအမှုပညာလောကဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကတည်းကဆင်ဆာဆိုတဲ့စီစစ်ကြီးဖြတ်ပိတ်ပင်မှုတွေနဲ့ရှင်သန်ရပ်တည်ခဲ့ရတာပါအခုဆိုရတက်လာပြီးတဲ့နောက်ပိုင်းမှာတော့ဆင်ဆာဖြေလျှော့ပေးလိုက်တာတွေလွှတ်ပေးလိုက်တာတွေရှိလာပါတယ်ဒီလိုဆင်ဆာရှိခြင်းမရှိခြင်းနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်အတင်ပြပေးသွားမှာပါရှင်
မြန်မာနိုင်ငံအကြောင်းပြောမယ်ဆိုရင်ဆင်ဆာဆိုတဲ့အကြောင်းအရာကလည်းဒစိတ်ဒေတာပါဝင်နေရပါ1962ခုနှစ်နောက်ပိုင်းကာလတွေကစပြီးစာပေဂီတရုပ်ရှင်စတဲ့အမှုပညာဖန်တီးတင်ပြမှုတွေမှာအစိုးရနဲ့ညီစွန်းမဲ့မြမယဉ်ကျေးမှုနဲ့မကိုက်ညီမဲ့အရေးသားအပြောဆိုတင်ပြမှုတွေကိုကြည့်ရှုဖြတ်တောက်တဲ့ဆန်စာဘုတ်တွေစီစစ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့ပါတယ်။နိုင်ငံများကတင်သွင်းတဲ့ရုပ်ရှင်တွေအပါအဝင်မြမရုပ်ရှင်ဇာတ်လမ်းတွေအလုံးဟာဆန်စာစီစစ်ရေးတင်ပြီးမှယုံတင်ပြသခွင့်ရှိခဲ့တယ်လို့တေးသချင်းတွေနဲ့စာပေတွေအလုံးဟာလည်းဆန်စာစီစစ်ရေးတင်ပြီးမှထုတ်ဝေဖြန့်ချီခွင့်ရခဲ့ပါတယ်။အဲ့ဒီအချိန်တွေကစလို့မြန်မာနိုင်ငံဟာတချိန်ကအာရှမှာလွတ်လပ်စွာထုတ်ဖော်တင်ပြခွင့်အရှိဆုံးနိုင်ငံအဆင့်ကနေကမ္ဘာပေါ်ကလွတ်လပ်စွာထုတ်ဖော်တင်ပြခွင့်အနည်းဆုံးနိုင်ငံတွေစီးရင်ကိုရောက်ရှိသွားခဲ့ပါတယ်။ အခုလက်ရှိအစိုးရအပြောင်းလဲတွေဖြစ်လာပြီး2011ခုနှစ်နောက်ပိုင်းကာလတွေမှာတော့ရုပ်ရှင်ဂီတစာပေထုတ်လုပ်မှုတွေမှာစီစစ်မှုဖြည့်လျှော့ပေးတာတွေစီစစ်ရေးအဖွဲ့တွေဖြတ်သိမ်းပစ်တာတွေပြုလုပ်ခဲ့ပါတယ်ဒီလိုမြမအမှုပညာစာပေလောကမှာဆင်ဆာဆိုတာမရှိတော့တာနဲ့ပတ်သက်ပြီးပြည်သူတွေရဲ့သဘောထားတွေကတော့မတူကြပါဘူ
းအခုမြန်မာကားတွေအနေနဲ့ဆိုပြောရမယ်ဆိုရင်ပေါ့နော်အခုပေါ့မလုံးတလုံးဝတ်ထားတယ်အဲ့လိုပေါ့နော်မလုံးတလုံးဝတ်ထားတယ်အရင်ဆိုင်နေအဲ့ဒါမျိုးလေးပေါ့နော်အဲ့ဒါမျိုးလေးကိုသူကမြန်မာလူမျိုးပြည်ပေါ့မဖြစ်သင့်ပေါ့နော်မဖြစ်သင့်တော့အဘအနေနဲ့တော့မကြိုက်ဘူးပေါ့
အကောင့်ဘက်ကပဲတွေးပြီးတော့မြင်ပါတယ်ဒီလူမျိုးခုမလေးဒီရိုက်ခူးချင်းအဖြစ်ပေါ့နော်ဒီမြမရွှေရှင်ရဲ့အမတော့အခုတက်လာနိုင်တဲ့အပိုင်းလိုလည်းချင်ပါတယ်ဒါပေမဲ့တခုရှိတာကပေါ့အဲ့ဒီမှာလိမ်မိုင်းဆိုင်ရဲ့ပတ်သက်လို့ဒီလိုမျိုးခုနည်းနည်းရိုက်ချင်နေဆိုရင်တော့80 plus ဆိုရင် 80 plus ဆိုပဲမှာတက်စီချင်းနေပေါ့နော
်မြန်မာလူမျိုးနဲ့ပတ်သက်တဲ့ယဉ်ကျေးမှုနဲ့ဟာတွေကတော့ဖြတ်တက်ပါတယ်ဘာကြောင့်လဲဆိုတော့အိမ်တိုင်းမှာသားသမီးဟိုအပြိုရွယ်လေးတွေရှိကြပါတယ်ဒီဇာကဒီလိုအမှုအကျင့်နေပေါ့နော်ပါလာမယ်ဆိုရင်ကိုယ့်ရဲ့သားသမီးလေးတွေတမျိုးတစ်ဖုံနေပေါ့အတွေးခေါ်တွေဟိုမှားသွားမှာစိုးလို့ဒါတွေကတော့ဖြတ်တက်မှာလေ
ဒီအခုကဇကားရီမှာဆိုလို့ရှိရင်လေငူကောင်ကဆိုလို့ရှိရင်လေဟိုအတူပြက်တွေနဲ့ကအဲ့လိုနေတယ်လေအခုကတူတူလေးတွေဗာလေးတွေလည်းဝှက်လာတာများတယ်များတော့ဟိုစင်စာဖြတ်ကမှဒီတခြားသူတွေလည်းကြီးရတာအဆင်ပြေမယ်ပေါ့နော်ဟောအဲ့လိုထင်ပါတယ
်ဟိုခါတာကားရီမှာလည်းတွေ့ရတယ်နောက်ဟိုဂရီခုနင်းစင်ကားဆိုရယ်ဝင်းမုံချွေရဲ့အတုံးလုံးနေကြတော့တိတ်မကြိုက်ဘူးအဲပြောဆိုတွေကြတော့တော်တော်ကြီးဟိုကနေဖြစ်တယ်လေဟိုမိသားစုနဲ့ကြီးရတဲ့ခါကျလည်းအဆင်မပြေဘူးအဲ့လိုမျိုးကမြန်မာမောင်နှမနဲ့ကြည့်ရတယ်လည်းအဆင်မပြေဘူးအဲ့လိုကားကြီးမျိုးကြတော့အမှုကြောက်လည်းတိတ်မကြိုက်ချင်းနောက်ဟိုမျိုးလုံးလေးကလည်းကလည်းရွှေမုံရည်ဒီအဲ့မှာပူဆိုးတယ်မတော်အဲ့လိုကဟိုညီမမင်းကလေးလည်းအထုမြတ်တက်တင်ဖြစ်သွားရင်လည်းမကောင်းဘူးအဲ့အဲ့ခံလေးတော့မကြိုက်ဘူးတော်တော်များအောင်မကြိုက်ကြဘူးအဲ့လိုမျိုး
ဒီရုပ်ရှင်ထဲမှာမလုံမချုံတာဝတ်တာစားတာတွေတိုင်းဆိုင်တဲ့စကားလုံးတွေပြောတာတွေလည်းမျိုးဥစားအဲ့ဒီရုပ်ရှင်ထဲပါတဲ့အတွက်မကြိုက်ဘူးပေါ့နော်ဒါတွေလူတွေအတူတူလိုက်ပြီးယူမှကြောက်လို့ဖြစ်တင်ပါလေစဉ်းစားပေါ့နော
်ဟိုကျွန်တော်တော့ဟိုရုပ်ရှင်တွေစဉ်းစားမဖြတ်တော့ဆိုတာကိုကြိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့လူအများရုပ်ရှင်ဆိုတာလူတွေတော်တော်များများကြည့်နေအရာရုပ်ရှင်ထဲမှာလူတွေကအချို့အကြောင်းအရာတွေကိုသိလာတာပေါ့ဒါပေမဲ့တခုတော့ရှိရရုပ်ရှင်မှာအဲ့ကတ်တက်ထားတာတွေတော့ကြည့်နေတယ်ဥပမာအင်းလေးဇာကအင်းကြီးရုပ်ရှင်ဇာကလေးပါဆိုရင်16နှစ်အထက်ကြည့်ရမယ့်ဇာက16နှစ်အထက်ကြည့်ရမယ့်ဇာကကလေးတွေကြီးပဲတက်တက်ကြည့်ရမယ့်ဇာကအဲ့လိုမျိုးတတ်မှတ်ထားတော့ဒီတော့ဖြစ်သေးတယ်အဲ့လိုမြန်မာကားရေးထုတ်လာလို့ရှိရင်အဲ့လိုမျိုးအဲ့ကတ်တက်ချက်လေးပါပါသေးတယ်တော့ပေါ့နော
်အော်မိုင်းရိုင်းတဲ့အခန်းလေးကိုအခုမဖြတ်တာတွေများတယ်အဲ့တော့ကိုသားသမီးလေးတွေတို့ကိုတူကိုသားလေးတွေတို့ကလေးတွေအဲ့အတူရောက်မှားမှာစိုးလို့မကြိုက်ဘူး
အခုလိုဆင်ဆာတီးဖြတ်မှုရှိတဲ့မရှိတဲ့နဲ့ပတ်သက်လို့သဘောထားအမျိုးမျိုးရှိနေချိန်မှာပဲ2014ခုနှစ်နှစ်ကုန်ပိုင်းမှာတော့အခုနောက်ပိုင်းထုတ်လုပ်လာတဲ့ရုပ်ရှင်ဗီဒီယိုတချို့ဟာမြမယဉ်ကျေးမှုနဲ့မကိုက်ညီတာရုံရင်းကြမ်းတမ်းတဲ့အပြောအဆိုတွေနဲ့ညဉ့်ညမ်းတဲ့ပြကွက်တွေပါနေတာကြောင့်ဆင်ဆာဖြေလျှော့တာတွေကိုပြန်လည်တင်းကျပ်မယ်ဆိုရဲအာဏာပိုင်တွေဘက်ကပြောဆိုမှုတွေရှိလာခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုတင်ပြမှုနဲ့ပတ်သက်ပြီး2014ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့သတင်းအချက်အလက်တွေအရတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်145မှာရှိခဲ့တာပါအရင်2010ခုနှစ်တုန်းကဆိုရင်တော့အဆင့်184မှာရှိခဲ့ပါတယ်
ဒီလိုစပိအမှုပညာလောကမှာဆင်ဆာတွေဖြင့်ရှော့ပေးလိုက်တဲ့ဆိုပေမဲ့လည်းတစ်ဖက်ကသက်ဆိုင်ရာအာဏာပိုင်တွေဟာစပိမဂ္ဂဇင်းသမားတချို့နဲ့ထုတ်လုပ်သူတချို့ကိုဖမ်းဆီးအရေးယူတရားစွဲဆိုတာတွေကတော့ရှိနေသေးပဲဖြစ်ပါတယ်မတူတာလေးတွေလို့ပြောရမှာပါရှင်ကျမညီညိုလည်းမှာ
မင်းညိုလွင်ရဲ့မတူတာလေးတွေအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့တိုင်းထုတ်လွှင့်နေတဲ့ရုပ်သံမဂ္ဂဇင်းအစီအစဉ်မှာလဲတော်ရရှင်တွေကြည့်ရှုနိုင်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်နိုင်တဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်မကြာခင်မိနစ်ပိုင်းအတွင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုဦးကျော်စံတာကစီစဉ်တင်ဆက်တော့မှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေညဘက်အစီအစဉ်ကိုည10နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ line meter 24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ဥကြော်စံသားစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါရှင
်။မင်္ဂလာပါတော်ရရှိမြတ်ခင်ဗျာ။ကျောင်းသားတွေကျောင်းဆွနေတဲ့ပညာရေးဥပဒေကိုပြန်လည်ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးရမှာဖြစ်ပါတယ်။ဒီနေ့အစီအစဉ်ကိုကျွန်တော်ဗုဒ္ဓနေရာစတင်ကြီးညာခဲ့တဲ့အချိန်မှာကျောင်းသားတွေနဲ့အာဏာပိုင်တွေနဲ့တွေ့ဆုံနှိမ့်နိုင်မှုဟာအလားအလားကောင်းတယ်။မူအဖြစ်သဘောတူညီမှုရရှိတဲ့အခြေအနေဖြစ်ပါတယ်။ဒါပေမဲ့ဘဝင်မကြတာနဲ့ဒီမူအဖြစ်သဘောတူညီမှုဟာအင်မတန်ထူးခြားတဲ့အစဉ်လာတရတော်ဖြစ်သွားလိမ့်မယ်။သို့တော်လည်းပဲဘလောက်ဆုံးမတိုင်တဲ့အထိချောမောအောင်မြင်နိုင်တယ်လေဆိုတာကိုစူးစမ်းလို့ရကိစ္စနဲ့ဒီကိစ္စကိုဒီတကောင်းကိုကြီးညာရတာဖြစ်ပါတယ်ဆိုတော့အဲ့ဒီကြီးညာပြီးတဲ့နောက်ပိုင်းမှာပဲအခြေအနေထူးခြားမှုတွေတွေ့လာရလို့ပြောရပါလိမ့်မယ်ကျောင်းသားတွေကိုရန်ကုန်ဆက်လက်မချီတက်ဖို့ဒါစတိပေတာတွေတားမြစ်တဲ့ပုံမပြင်းပြင်းထန်ထန်တားမြစ်တဲ့အတန်းတွေကြားလာရပါတယ်ဆိုတော့ဒီမူအဖြစ်သဘောတူညီထားတဲ့ကိစ္စဟာအောင်မြင်နိုင်တဲ့အလားအလားဘယ်လောက်ရှိတယ်လဲဆိုတာဒီနေ့ဆွေးနွေးရပါဆိုတော့ခင်ဗျာပထမဆုံးကျွန်တော်သိချင်တာကတော့အခုဒီနေ့လည်းပဲသူတို့ဒီလိုထိတ်တဲ့ရင်ဆိုင်တွန်းနေတဲ့ကိစ္စပြည်လည်းမှုရအောင်နှိမ့်နိုင်မှုတွေလုပ်ခဲ့ရဆိုတာသိရပါတယ်ကျွန်တော်တို့သတင်းထောက်အေးမာကလည်းပဲနေစားကသတင်းပို့ထားတာရှိပါတယ်အခုဆွေးနွေးပွဲမှာလည်းပဲပါဝင်ဆွေးနွေးမယ်ကျောင်းသားကောင်းဆောင်လူဖြစ်တဲ့ကိုအောင်ခန့်စွာပါဝင်ပါတယ်ဆိုတော့ကိုအောင်ခန့်စွာကဒီကိစ္စမှာထက်တဲ့ဝင်ပါဝင်နေရတယ်လို့ဆိုတော့ဒီနေ့ဆွေးနွေးပွဲရဲ့ရလဒ်ကိုအချင်းချင်းလေးပြန်ပြောပါကိုအောင်ခန့်စွာကျွန်တော်တို့သိထားတာဟာကိုပို့ပြီးတော့ပြည့်စုံသွားအောင်ဒီနေ့အချိန်နဲ့ဘယ်လောက်ထိတူတမှုစီကလည်းဆိုရတယ်အချင်းချင်းလေးပြန်ပြောပြပါခင်ဗျာကောင်းကင်သာ
။ဟုတ်ကဲ့ဟာဒီသူဆွေးနွေးပွဲအရာတော့ဒီကျွန်တော်တို့ဟိုဥပဒေပြင်ဆင်ရပါတော့ပြန်ပြင်တဲ့ဥပဒေကြမ်းကိုကျွန်တော်တို့ဒီ16ရက်နေ့မှာဒီလိုလွတ်တော်တို့အတင်ပေးမယ်ပေါ့လွတ်တော်အတင်ပေးပြီးလွတ်တော်အဓိပ္ပာယ်တင်ပေးမယ်ဆိုတော့ဟိုသဘောတူညီမှုတခုတော့ရတယ်။ဆက်နေရဟုတ်ကဲ့
ဆိုတော့လွတ်တော်ကိုတင်ပေးမယ်ပေါ့ចောင်းသားတွေတောင်းဆိုချက်ကိုအဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့ပြန်ပြည့်ဒီဥပဒေကိုပြန်ပြင်မယ်တောင်းဆိုချက်တွေကိုကျွန်တော်ဆက်လင်းပြီးတော့ပြန်ပြီးပြင်ရေးထားတဲ့ဥပဒေပုံစံတစ်ခုကိုဒါကိုလွတ်တော်အချင်းပေးမယ်ပေါ့ကျွန်တော်တင်ပေးမယ်ဆိုတော့ဒါလွတ်တော်အနေပြီးတော့ဒီလုံးဝပြန်ပြင်ပြီးအတိအကျရဖို့အထူးကျွန်တော်တို့စောင့်ကြည့်အောင်ပါပေါ့
ဟုတ်ကဲ့ဆိုတော့ကွန်ခန့်စော်တို့ဒီနေ့သူတို့တင်ပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျောင်းသားတွေသဘောထားဘယ်လိုရှိတယ်လဲခင်ဗျာကျောင်းသားတွေအားလုံးလက်ခံနိုင်သလားအဲ့ဒီမှာလွတ်တော်ကိုတင်တဲ့အထိဒါငင်းငင်းတက်တက်စောင့်ဆိုင်နေမလားရန်ကုန်ကိုဆက်လက်ချီတက်မဲ့ကိစ္စရောဘယ်လိုဆုံးဖြတ်ထားရပါလဲခင်ဗျာ
အဲအဲ့ဒီဟာကတော့ကျွန်တော်ဒါကျောင်းသားအချင်းချင်းတွေကျွန်တော်ပြန်ဒီနိုင်မှုလာလုံတော့မကြည့်ရအခုချိန်ထိကျွန်တော်ဟိုတပိတ်ဆွေကျောင်းတွေကလည်းအများကြီးဟိုတပိတ်ဆွေကျောင်းရဲ့ခေါင်းဆောင်တွေနဲ့ဒါကိုယ်စားလှယ်နဲ့ဒါကျွန်တော်ပြန်ကြည့်ရုံးမရှိသေးဘူး။တခြားတစ်ခုကကျွန်တော်တို့ကဒီဟာဆလုပ်တဲ့လုပ်ငန်းစဉ်တုံးမှုကြီးတယ်ပေါ့။တခုကကျွန်တော်တို့တောင်းဆိုတဲ့အချက်တွေကိုအစိုးရလက်ခံပေးဖို့နောက်တစ်ခုကအဲ့ဒီလက်ခံပေးပြီးတော့အလားနဲ့ဆက်လင်းတဲ့ဥပဒေမူကြမ်းတစ်ခုကိုပြန်ပြင်ရေးဆွဲပြီးလွတ်တော်မှာတင်ဖို့အနောက်ဆုံးဆင်းရတာလွတ်တော်အတည်ပြုပေးဖို့ပေါ့။အခုလက်ရှိအခြေအနေမှာဒါပထမအခြေအနေနှစ်ရက်ကိုကျွန်တော်တို့ရရှိထားပြီ။အဲဒီကားကြီးဆိုတော့ဒါလောလောဆယ်ထိုးရနေကျွန်တော်တို့အခြေအနေဖြစ်နေတဲ့ကိစ္စရန်ကုန်မဝင်ဖို့ကိစ္စ။အဲရန်ကုန်ဆရာစစ်ဒီကျောင်းသားစစ်ကျောင်းကကျောင်းသားတွေကဒါရန်ကုန်အထူးသွားမယ်ပေါ့အလိုကြီးချက်ကရန်ကုန်အထူးချိတက်မယ်ဆိုတဲ့ကိစ္စမှာသူကရန်ကုန်လုံးဝအဝင်မခံဘူး။ဟိုဒီလောလောဆယ်ကျွန်တော်တို့တောင်းဆိုတဲ့အချက်တွေကိုလိုက်ရောပေးရဆိုတဲ့အနေအထားမျိုးဖြစ်နေတယ်။ဒါဆိုကျွန်တော်တို့အစကလည်းဒီယာကြီးကိုအတူတူကိုအတူအလွတ်တော်ကအတူတူပြေဖို့ဆိုကျွန်တော်ကစောင့်ကြည့်ရမယ့်အခြေအနေရှိတယ
်။
ဆိုတော့ဒါကျွန်တော်အနေနဲ့ပေါ့ကျွန်တော်အေရာကျွန်တော်အေရာကြီးဆူချောင်းကဆိုတော့အေရာကြီးချောင်းအနေနဲ့ကဒီရန်ကုန်ထဲကိုဝင်ရင်းမဝင်ချက်ဒီလွတ်တော်မှာစောင့်ကြည့်တဲ့ဟာကိုတခြားပုံစံမျိုးနဲ့ပေါ့ပုံစံမျိုးနဲ့စောင့်ကြည့်မယ်လို့တော့လောလောဆယ်ကျွန်တော်အေရာကြီးချောင်းအနေနဲ့ကတော့စဉ်းစားတာရှိပါတယ်ဟုတ်
ကဲ့ကောင်းကင်သာတကယ်မြတ်တာစဉ်းစားချက်လို့လည်းကျွန်တော်ယူဆပါတယ်ကျွန်တော်လွှတ်တော်ကိုယ်စားတယောက်လည်းကျွန်တော်ဆက်သွယ်ဖိတ်ခေါ်ထားတာရှိပါတယ်အခု NNER ရဲ့ Foreign Do ဖြစ်တဲ့မသူစုမာကျွန်တော်လေ့လာနေမှာရှိနေပါတယ်မသူစုမာရဲ့သဘောထားဒီကနေ့နောက်ဆုံးအခြေအနေအပေါ်မှာ NNER ရဲ့သဘောထားကိုလည်းအကျဉ်းလေးပြောပြပါမသူစုမာခင်ဗျာ
ဟုတ်ကဲ့
โอเคใช่เออจมารู้ดีนี่เราดีนิ้วตาจริงๆอุ้ยดีเนี่ยผมเป็นเส้นเนี่ยอุ้ยดีแข็งกว่าเนาะจมารู้อันนี้เนี่ยเจนไล่ได้หาวเราตัวเราดีเราสู้มาดีเราดีพิโตกว่าเนาะดีสุดยอดดีเยอะนุ่นโตเต็มเลยเนาะเนาะนุ่นโตอันนี้ที่เจ้าหน้าที่สี่รายเราดีลูกเสียงดีอยู่เว้ยเนาะอะไรก็เราสู้ยากจริงๆแต่แม้จมารู้ดีนี่ไอ้ดีเส้นเนี่ยอุ้ยดีมุ่งเจ้าจมารู้ดีนี่มาบีบีอยู่ใช่เพราะฉะนั้นอาสาเนี่ยมาเสพีเราดีอุ้ยดีด Okay, kalau terbawa ni nak jual ni nara, aku esok proses semua siapa, tapi aku kalau cuma di sebab aku terbawa tumbalam tumbalam soal cuma, pertama ni saya terbawa tu jadi ibu, cuma sebab ni mah. Aku terbawa tu jadi, aku sebab aku cekan ni lor di, ni dah jinai ubi dia, ni sana ubi dia cekan, aku lor cuma lor di ni terus ini lor, lor nain jadi ibu, lor orang nafsin. Tadi yang saya kata lor, lor doga adi usaha aku.
ที่ดูวิ่งได้เช่นเดียวกันนะครับเนาะแล้วตัวก็เราเมียนซงที่ดูวิ่งไม่สวยเลยฮะเราที่นี่ลูกตัวก็คุ้มใจที่จะลาเลยทุกอย่างเราเออตัวเราจะดีกว่าขันตัวเราช่วยเช่นฮะ
โอเคเชื่อว่าอยู่ในเรื่องเราอยู่สถานที่ไหนบ้างเนี่ยจันทร์นี้มาเช้าเช้าอยู่ในเรื่องบ้างเช่นฮะ
โอเคครับเนี่ยเช้าเช้ามีอะไรก็ต้องรู้ที่เรื่องกูเปลี่ยนชู้เลยจันทร์นี้มีจังหวะเลยกูเปลี่ยนชู้รู้คิดก็รู้ตัวบอดูนี่มุ่งสุราเราเอาไว้ยี่สิบเ
ဒီလိုမျိုးဆွေးနွေးနိုင်မှုအခွင့်အရေးကိုမရခဲ့ဘူးအဲတိုးတော်လည်းတစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ချင်းကတဲ့ခေါင်းစဉ်တော့ကြွားတာပေါ့တော့အဲဒါပေမဲ့ဒီလိုနိုင်ငံကြီးသူ့ပြည်ပြောင်းလို့မဖြစ်နေတဲ့အချိန်မှာဆွေးနွေးခြင်းအလေးအထားနဲ့ဖြည့်ရှင်းနိုင်မယ်ဆိုရဲတာတစ်ခါကိုကောင်းကောင်းကျွန်တော်အကောင့်ထဲပို့နိုင်မယ်ဆိုလို့ရှိရင်ရှင်းရှင်းလည်းကျွန်တ
ဟုတ်ကဲ့ခင်ဗျာကျွန်တော်သောရရှင်ရေးထားတဲ့စာတချို့ဒီမှာတင်ပြလိုပါရယ်ပထမအဆုံးကဒဂုံမျိုးသက်ကရှင်ရေးဦးလာထွန်းရှင်ရေးဦးလာထွန်းကမယုံဘူးတဲ့ခင်ဗျာအစိုးရကိုစူရေးထားတဲ့စာကိုအဓိကပြောရင်ရှင်ရေးပြီးပြီးတရားရုံးရှောက်လဲကြလို့ရေးထားတဲ့ခင်ဗျာဥပဒေရေးရအတိတ်ပဲဖွင့်ဆိုချက်မှာယုံကြည်ရန်အကြောင်းရှိဒီမှာတပါယုံကြည်သည်မနီဆိုပြီးတော့ပြောထားတယ်တဲ့ဆိုတော့အခုဖြစ် လမ်းကြီးကပတ်မှုရေးဆိုပြီးတော့သူကရေးထားပါတယ်သူအဓိကပြောလိုတာကတော့ဒီဗာလဲ biblical ဟိုဟာကျမ်းစာသမိုင်းကျမ်းစာတွေကပုံပြင် David နဲ့ Goliath လိုပဲတဲ့ဟိုမှာဘလူးကြီးကသိပ်ပြီးတော့အင်အားကြီးနေပြီးတော့ចောင်းသားလေးကအင်အားမရှိဘူးဖြစ်နေတယ်ဒါကြောင့်အင်အားချင်းမမျှတဘူးဖြစ်နေတယ်ဆိုပြီးတော့ပြောထားပါရယ်ပြည်သူလူထုကအကုန်လုံးဝိုင်းဝန်းပြီးတော့တိုက်ရမယ်။ဘာပဲပြောပြောအင်အားကြီးသူဆိုတာအများအားအနိုင်မယူနိုင်ပါဘူး။ဆိုပြီးတော့အစိုးရကိုနည်းနည်းလေးများယုံလိုက်မိပြီဆိုရင်တော့ဒါလိုက်လို့မမြင်နိုင်ဖြစ်သွားလိမ့်မယ်ဆိုပြီးတော့ပြောထားပါရယ်ခင်ဗျာ။အဲ့ဒါတော့သတော်ရှင်နောက်တူရဲ့ပြောကြရပါ။အခုလောလောဆယ်မှာကိုမင်းသွေးစ်လေထိုင်းပေါ်ရောက်လာတဲ့အတွက်ကိုမင်းသွေးစ်ကိုလည်းဆက်လက်ပြီးတော့ကျွန်တော်မေးပြရစေဦးခင်ဗျာ။အခုကိုအောင်ခန်းစောကတော့ကျွန်တော်ကိုပြောပါရယ်ကိုမင်းသွေးသိကြပါရယ်နော
် Hello
ကိုမင်းသွေးသိကြပါလ
ားဟုတ်ကဲ့ကျွန်တော်မင်းသွေးသိပါခင်ဗျာ
ဟုတ်ကဲ့ကိုမင်းသွေးသိဒီနေ့ရရှိတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ဘယ်လိုယူဆပါလဲခင်ဗျာဒီနေ့အခြေအနေဟာရှေ့ကိုရွေးနေတယ်တိုးတက်တဲ့ကောင်းတဲ့အလားအလာလို့လက်ခံပါလားခင်ဗျာအကြည့်ဦးပြီးဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ပါလေဒီနေ့ကျွန်တော်ရရှိလာတဲ့ဒီသဘောတူညီချက်တွေပါလေဆိုတော့အရှိတိုးတက်တဲ့အလားအလာလို့တော့မမြင်ဘာကြောင့်လဲဆိုတော့ဟိုငကိုတွေကဒီ process မှာကျွန်တော်ကအဆင့်၃ချက်ထားတာလေပထမတစ်ဆင့်ကကျွန်တော်တောက်ဆူတဲ့ဖက်တက်ချက်ကိုဆိုရမှုအကြလက်ခံသဘောတူတာဒုတိယအဆင့်ကတော့ကျွန်တော်ဒီရုပ်စာကိုဥပဒေမူကြမ်းရေးပြီးဒီချက်ဖက်တက်ချက်ကိုဥပဒေမူကြမ်းအကြည့်ရေးရမယ်ဒုတိယတတိယအဆင့်ကလက်တော်မှာအဲ့ဒါကိုအကြည့်ကြည့်ရမှာပေါ့ဒီ၃ချက်ထဲမှာကျွန်တော်နှစ်ဆင့်ရတယ်ဆိုပြီးမဲ့ကျွန်တော်ဒီအတော့အတွင်းမှာအစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာအစိုးရဘက်ရောလွှတ်တော်ဘက်ရောကျွန်တော်တောင်းဆိုတဲ့မျိုးကိုကျွန်တော်ခက်ခဲမဲ့တင်တဲ့ကိစ္စမှန်တယ်မျိုးလွယ်လွယ်လေးတွေကြီးချက်ထွက်သွားတဲ့အခါမှာတန်လျာဖြစ်ဖွယ်ကောင်းအောင်လွယ်နေတယ်။နောက်တစ်ချက်ဒီနေ့ဆိုရင်ပိုတိတာကအစိုးရဘက်ကပထမအမှုနှစ်ခုဟောဒီသူတို့ဘက်ကအစိုးရရဲ့ဥပဒေကြီးကအဖွဲ့ရတင်တဲ့ဒီပညာရေးဥပဒေမူကြမ်းရဲ့ကျွန်တော်တို့ NNI ကနေတောင်းတာတွေကတင်တယ်ပညာရေးဥပဒေမူကြမ်းရဲ့အဲ့နောက်ဆုံးလို့ဥပဒေတော်တခါလဲတွဲတင်တယ်လို့လုပ်တဲ့အခါကျွန်တော်တို့ကသားရယ်ကောဒီလိုဆိုကျွန်တော်တစုံနဲ့ဖြစ်အောင်လို့ဒီမှာရမယ်ဆိုပြောတော့လေ
ဆိုးရလက်ခံတယ်လက်ခံပြီးတော့ဒါဆိုလည်းမညှိတော့ဘူးပေါ့အဲဟိုအန္တနီကလည်းကျောင်းသားတွေဘက်ကမူကိုပဲတင်လိုက်ပါလွတ်တော့သူဆိုးရဘက်ကတင်တဲ့ဥစ္စာဖြုတ်ချပြီးမယ်ဆိုပြီးအဲ့လိုကြီးပြောလာတယ်ဟိုမြေမြေဆန်ဆန်နဲ့ဆုံးမဆက်တွေတားမြင်အဲ့ဆိုတော့ကျွန်တော်ရဲ့အမြင်ကတော့ဒီဟိုက်တာတားလွယ်လုံးနဲ့ဆိုတော့ထွက်တော့ပေါ့အလုံးစုံပုံချတယ်လို့ကျွန်တော်တို့ကတန်ရရှိနေတယ်ဒါကြောင့်မို့လို့ဒီနေ့ရဲ့တွေ့ဆုံဆွေးနွေးတဲ့ဥစ္စာကကျွန်တော်အနေနဲ့တော့တိုးတက်မှုလို့တော့မမြင်သေးဘူးအလုံးစုံရမှသာရတော့ကျွန်တော်ဘလောက်ရတိုင်းလုံးလို့ပဲဘလို့ပဲပြောနေပြီမဲ့တကယ်တမ်းအစိုးရလွတ်တော်တစ်ခုခုကဒါဆုံးမချက်မရပါဘူးဆိုရင်ဆုံးမချက်ချလိုက်ရင်ဒီညှော်မှန်းထားတဲ့ရတိုင်းလုံးလည်းအကုန်သွားမှာပဲဟုတ
်ဟုတ်ကဲ့ကိုမင်းသေးသေးခင်ဗျာကိုမင်းသေးသေးတို့ဟာအစည်းအဝေးကနေခဏလေးအပြင်ထွက်လာရဲဆိုတာသိပါတယ်ခဏလေးနေပြပါကျွန်တော်ဆက်ပြီးမေးချင်တာရှိတော့ပါစောစောကအေယာဝတီစစ်ကြောင်းကခေါင်းဆောင်ကိုအောင်ခန့်စောကပြောပါတယ်ဒီနေ့တိုးတက်မှုချက်ပထမနှစ်ချက်ကိုကြည့်ရင်သူတို့တိုးတက်မှုလို့တချို့ကယူဆကြတဲ့အကြောင်းသားတွေကဆိုတော့သပိတ်ကရန်ကုန်ရောက်ဆက်လက်ချီတက်မလားဆိုတဲ့ကိစ္စကိုကျွန်တော်မေးတော့သူတို့ကတော့အဲ့ဒါကိုလွတ်တော်ကဘယ်လိုဆုံးဖြတ်တဲ့စောင့်ကြည့်မယ်ဆိုတဲ့သဘောထားမျိုးစီရင်တူပါတယ်ညှိတော့ညှိအောင်မှာပေါ့လေဆိုတော့ကိုမင်းသွေးသစ်တို့ကဘယ်လိုသဘောပါလဲအဲ့တော့လွတ်တော်ကဆွေးနေတာကိုစောင့်ကြည့်မလားအဲ့ဒီဟာမစောင့်မတဲ့ရန်ကုန်ကိုဖြစ်အောင်ထိုးပေါက်ချီတက်မလားခင်ဗျာ
ကျွန်တော်ကလွတ်တော်ဒီပရက်ရှာတော့ပေးထားတယ်ဘာလဲဆိုတော့ဟိုတွေ့တဲ့ကျွန်တော်တွေ့ဆုံဆွေးနွေးပွဲမှာလည်းလွတ်တော်အမြန်ဆုံးကြီးရောက်အောင်လုပ်ပြီးပါလို့ဆိုတော့တွေ့ရတာဝန်ခံထားပါတယ်သူတို့ရဲ့လက်ရှိဟို main issue ကလွတ်တော်ထဲမှာက budget ကိစ္စဖြစ်နေတယ်ဒါပေမဲ့အဲ budget ကိစ္စနဲ့အပြိုင်ကျွန်တော်တို့ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုသူရောက်အောင်တင်ပေးမယ်ဆိုတဲ့အမျိုးသူတို့ကအမှားခံထားတာရှိတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တပိတ်တွေကတပိတ်မလှန်မင်းနဲ့ပြန်ပြီးတော့ဒီရန်ကုန်အကုန်လုံးအပြိုင်တက်နေတာဖြစ်တဲ့အတွက်ဒီ pressure ကလည်းအစိုးရပေါ်မှာလည်းမဟုတ်ဘဲလွတ်တော်အပေါ်မှာပါရှိနေတယ်။ဒါကြောင့်လည်းလွတ်တော်ရဲ့ဆုံးမချက်တစ်စုံတည်းကနောက်ကျခဲ့လို့ဒီတပိတ်စစ်ကြောင်းမှာလူမျိုးရေးပိုင်းဆိုင်ရာမလိုလားတဲ့ပြဿနာတစ်ခုခုတက်လာခဲ့လို့ရှိရင်လွတ်တော်ရဲ့တာဝန်လို့ပြည်သူတွေမြင်ပါတို့ဒီအစိုးရဘက်ကမြင်ပါတို့ဒါမျိုးကိုလွတ်တော်အနေနဲ့လည်းလူလားမှာမဟုတ်ဘူး။အဲ့ဒီတော့သူတို့ဘာလဲဆိုတော့သူတို့ရဲ့ဆန္ဒသဘောထားအတိုင်းပဲအမြန်ဆုံးနဲ့လုပ်ပြီးမယ်လို့ကျွန်တော်မြင်တယ်။ဒါကတပိုင်းမှာခုနကပြောတဲ့တပိတ်ရဖို့မရဖို့အပိုင်းကကြတော့ကျွန်တော်ရှင်းသားမှာကျွန်တော်တို့လူချင်းနဲ့အချက်ဆက်တစ်ချက်ရတယ်ဒါပေမဲ့အဲ့အချက်ဆက်တစ်ချက်မရခင်ဆက်ကြမှာဒီကျွန်တော်တို့လက်ရှိရှိနေတဲ့ဟာကိုတပိတ်စစ်ကြောင်းတွေကိုအစိုးရဘက်ကလုံးဝဝင်ဝင်မပေးဘူးရန်ကုန်လို့ပြောထားတာဖြစ်တဲ့အတွက်ဟိုကျွန်တော်ဒီနေ့အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့ပွဲမှာကျွန်တော်တိတ်ကြမေးကြည့်တယ်မေးကြည့်ရတာမှာအစိုးရဘက်ကအကြောင်းမရကြတခုလေလုံခြုံရေးပဲအကြောင်းကြတယ်ဆိုတော့ကျွန်တော်နေရာမှာကျွန်တော်တို့ဂျိုနေတဲ့လူလူကိုတပိတ်စစ်ကြောင်းကတပိတ်မော့တဲ့ကြောင်းသားတွေအတီးဆုံးပါသိနေချင်နေတဲ့တောင်းနေချင်တဲ့လူလူကဘာမှဆင်းရဲကြမှာတခုမှမလုပ်တော့ဘူးဒီမိုကရေစီနဲ့တအားတန်နေဆိုတော့ကျွန်တော်မြင်နေရတယ်။အဲ့ဒီတော့ကိုပဲအစိုးရရဲ့လုံခြုံရေးအကြောင်းပြချက်ဆိုတာဖြစ်ဖို့မဖြစ်နိုင်ဘူး။မဖြစ်နိုင်ဘူးဆိုတော့ဟိုအတန်းနဲ့ဆက်မလုံလောက်ဘူးလို့ကျွန်တော်မြင်နေတယ်။ဆိုတော့အစိုးရမှာနောက်ထပ်တစ်ခါရှိနိုင်မယ်။သူတို့ဆိုရင်နေတာတစ်ခုရှိနိုင်မယ်။ကျွန်တော်တို့ကိုလည်းဖောက်ခွဲသူစပြီးစတာတာပုံစံနဲ့မြင်နေလားဆိုတော့ကျွန်တော်မသိဘူး။အဲ့ဒီတော့ကျွန်တော်တို့အနေနဲ့စဉ်းစားမှာအစိုးရဘက်တစ်ပိုင်းနဲ့ကျွန်တော်လွတ်တော်ဘက်တပိုင်းကိုနှစ်ခုကိုချိန်ညှိပြီးတော့မှကျောင်းသားတို့ကိုနားလည်အောင်စဉ်းစားပြီးအဲကျောင်းသားတို့ရဲ့သဘောဆန္ဒကိုတောင်းခံမယ်လို့မြင်နေတယ်။တခြားတစ်ဖက်ကအချက်တည်းတစ်ခုကတော့အငွေတန်းနေ၁၈ရက်နေဆောင်ရွက်ဖြစ်ရမယ်။အဲ့ဒါလည်းကျွန်တော်တို့နဲ့စဉ်းစားပြအချက်တည်း
ဟုတ်ကဲ့ဟုတ်ကဲ့ဆိုကျွန်တော်တို့မိုင်းရေးမှာပို့တဲ့သတင်းထဲမှာအစိုးရဝန်ကြီးတူကထွက်လာပြီးတော့သားတို့သူတို့ရန်ကုန်မှာအထွေထွေသပိတ်ကြီးဖြစ်လာနေတဲ့အကြောင်းအချက်တွေရှိနေတဲ့အတွက်ကြောင့်ဒီလိုနေပြပါဆိုပြီးတောင်းတော့မှမှပြောရလို့ပြောပါတယ်အဲ့ဒီကိစ္စကိုစိုးရင်းနဲ့ဆိုရင်တော့ចောင်းသားတွေနားလည်ပြင်မလားခင်ဗျာဒီចောင်းသားအရေးအတွက်သပိတ်ဖြစ်မှာမဟုတ်ဘူးလယ်သမားကိစ္စအလုပ်သမားကိစ္စတခြားမကျေနပ်တာတွေပါပေါင်းသွားထိုင်တယ်လို့သူတို့ကပြောနေလို့ဆိုပါတယ်အဲ့လိုသူတို့မြစ်တာရက်ခံလာတယ်ဆိုចောင်းသားတွေလက်ခံမလားခင်ဗျာတော့
ညအမေတကယ်တော့ဒါပြောမယ်ဆိုလို့ရှိရင် issue ဒီပညာရေး issue တစ်ခုလည်းမဟုတ်ဘူးအဲ့ဒီအစအစတွေမှာ limit တာကာလအတွင်းအစိုးရရဲ့ပြဿနာဖြေရှင်းမှုနည်းလမ်းမမှန်ကန်တဲ့အတွက်အဲ့ပြဿနာတွေကအစုပုံအနေနဲ့ပုံပုံလာတဲ့ဟာမှာဒီအရေးကိုသူတို့မထိန်းသိမ်းနိုင်မှစူးနေတယ်။နောက်တော့လက်တော်တက်တန်းကလည်းတစ်နှစ်ဆိုရက်တက်တန်းလည်းတစ်နှစ်ပဲကျန်တော့တယ်။ရွေးဝဲကာလမှာရွေးဝဲကာလလည်းနီးနေတဲ့အချိန်သာဖြစ်နေတယ်။ဆိုတော့အစိုးရအနေနဲ့ဒါကိုစိုးရိမ်မယ်ဆိုစိုးရိမ်တော့ပါ။ဟိုဝန်ကြီးတယောက်အနေနဲ့ခုနပြောသလိုတော့ကျွန်တော်တို့ဒီအလုပ်သမားလယ်သမားဒုစရိုက်ရှိနေတဲ့ကျောင်းသားတွေမလာပါနဲ့ဆိုတာမျိုးကတော့ကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး။အဘယ်လိုလဲဆိုကျွန်တော်ပြည်သူ့မျက်နှာမျိုးပုံမူပြီးပဲစဉ်းစားမယ်။အစိုးရကမျက်နှာမူပြီးစဉ်းစားမှာမဟုတ်အစိုးရလက်တဆုပ်သာပဲရှိသေးပြည်သူ့ကတနိုင်ငံလုံးတန်း90တန်း60ရှိတယ်။တနိုင်ငံလုံးအနိုင်ရှိနေတာဖြစ်တဲ့တကယ်လို့လာပြီးကျွန်တော်တို့မြစ်တာရဲ့ခံနေဆိုရင်တော့ကျွန်တော်အဲ့ဒါထည့်တင်စဉ်းစားမယ်အချက်လို့ကျွန်တော်မြင်မှာမဟုတ်ပါဘူ
း။
ပြည်သူ့ရဲ့တောင်းဆိုချက်ပြည်သူ့ကသံဝဲကလာအတွင်းမှာမိရရီယာကလေးတွေရဲ့သံဝဲကလာအတွင်းမှာကျောင်းသားတွေတပိတ်ရက်ပြေးပါလို့တောင်းဆိုရင်ကျွန်တော်ရက်ပြေးရမှာပါ။ဟု
တ်ကဲ့ဟုတ်ကဲ့ခင်ဗျာကိုမင်းတို့ဒီအထူးကျေးဇူးတင်ပါတယ်ခဏလေးစီဝင်နားရချင်မှာအခုလိုထွက်ပြောပြရတဲ့သောရရှင်ခင်ဗျာအခုကျွန်တော်သောရရှင်တူကိုဦးရေးထားတဲ့စာကိုနည်းနည်းဖတ်ပြချင်ပါတယ်ကိုဦးကစေတန်နဲ့ရေးတဲ့စာလို့ကျွန်တော်ယူဆပါတယ် ပထမဦးဆုံးဆွေးနွေးကျင်တာကတော့ចောင်းသားកောင်းဆောင်ငယ်များကုတက်ကိုမနိုင်ဖြစ်မှာကိုအစိုးရိမ်မိဆုံးပါပဲအဲ့လိုအလွမ်းဇသိမျိုးဖြစ်ရရင်나ကြီးရာကောင်းလှပါတယ်တပိတ်စီចောင်းအစီစီကိုကုကာနဲ့ကိုပြန်တင်ခေါ်ဖို့လက်ရှိအနိုင်နဲ့လူစုခွဲကြဖို့အခုចောင်းဆောင်ငယ်တွေကိုယ်တိုင်လူလုံးထွက်ပြလို့မှပွဲမရရင်ဥကျိုးပါပြီကိုလူစုလူမခွဲနိုင်တော့ပဲဆွန်ကြီးလောင်းပွဲတစ်ပွဲအချိန်ကြီးပေါပေါလာနိုင်ပါတယ်ဆိုပြီးသူကစွရင်ဇာတ်နဲ့ရေးထားပါတယ်လမ်းပေါ်ထွက်လို့ဒီလိုအောင်မြင်တာလို့လည်းပဲမထင်ကြစေချင်ပါဘူးတကယ်စီလုံးမှုရှိရင်ဘေးထွက်ဆိုးကျိုးမရနိုင်တဲ့စစ်မျက်နှာတွေစဉ်းစားစရာအများကြီးရှိပါတယ်နှစ်ဖက်စလုံးမြင့်မြတ်တဲ့သဘောထားနဲ့ရလဒ်တွေကိုအစည်းအမှတ်ပြုဖို့လိုအပ်ပါတယ်လက်ရှိကြောင်းသားကောင်းဆောင်ညီငယ်ညီမငယ်တို့ရဲ့လုံခြုံရေးအတွက်အန်ဒီရဲ့စီလံနိုင်တဲ့အချိန်မှာသူများလူစုမခဲခင်ကိုယ့်အစီအစဉ်နဲ့ကိုယ်စီစီဆက်ဆက်ပလန်ကောင်းများချပြီးတော့ဒါလူရိုသေးရှင်ရိုသေးပုံကုန်များအကူအညီနဲ့အဆုံးသတ်ကြပါလို့တိုက်တွန်းတယ်လို့ကိုဦးကရေးထားပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပြုံးချူပဲလို့သုံးဆက်လို့ပါလေဒီပုံကုန်ရဲ့မြစ်တရခံချက်ကိုကိုအထွေကြောင့်ရှိတဲ့ចောင်းသားကောင်းဆောင်တို့အနေနဲ့
အဲတော်တော်များများလဲဒီကံပြောတာတွေကိုကျွန်တော်တို့ကြားပါတယ်သို့တော်လည်းပဲဒီပညာရေးတူပြီးပြောင်းလဲမှုဆိုတဲ့ကိစ္စမှာသူဆိုင်ကိုပိုင်ဆိုတဲ့ဟိုစဉ်းစားမှုမျိုးပေးထည့်ထားတင်တယ်အားလုံးကပေါင်းပြီးတော့စကားဝိုင်းဖွဲ့ပြီးပြောကြတယ်ဆိုတဲ့အလေးထားတစ်ခုကျွန်တော်ပြီးဆောင်မှာဖြစ်တယ်အဲ့ဒီတော့ဘယ်လိုပဲအားရထုတ်ကြဆန္ဒပေါ်ထုတ်မှုတွေဖြစ်ပြီးနောက်ဆုံးတော့ကျွန်တော်တို့စကားဝိုင်းမှာစကားပြောခြင်းအလေးထားနဲ့ချက်ကျွာမှာဒါတည်ကြဖို့လက္ခဏာတစ်ခုပါပဲအဲ့ဒါကြောင့်မလို့ခုလောလောဆယ်မှာအုတ်ချုပ်ရေးတဲ့ကအကြောင်းသားတွေနဲ့ဆွေးနွေးပြီးတော့တချို့ဟိုကတိကဝေပြူတာတွေနောက်ပြင်ဆင်တင်တာတွေအမှတ်ကံချက်ပြီးတာတွေရှိတယ်ပြီးတစ်ဖက်ကလည်းပဲဒီဥပဒေကိုအတီးပြုတ်နိုင်အောင်ပေါ်ဆောင်ပေးနိုင်ခဲ့မယ်စွတ်တော်ပိုင်းဆိုင်ရာကနေပြီးတော့အကောင့်ရဲ့ပုံမှုတွေကိုတိတိယောက်တွေဆက်လုပ်သွားဖို့အရေးကြီးတယ်ဒီပြင်ကိုဒီကြားထဲမှာလိုရင်းလိုသလိုဟိုရန်ကုန်ဝင်လို့ဖြူခွဲမှာရန်ကုန်မွေအောင်ရန်ကုန်မွေကဘယ်လိုလုပ်ကြမလဲဆိုတဲ့နည်းလမ်းတွေလည်းဆက်ပြီးတော့စဉ်းစားစီဘောလို့ရဲကျွန်တော်အနေနဲ့ကတော့ဒီကြားထဲမှာလိုရင်းလိုအပ်တယ်လို့ចောင်းသားတွေနဲ့ချွတ်တော်ပိုင်းဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့ထိတွေ့နိုင်မယ်ဆွေးနွေးနိုင်မယ်ဆိုတော့အဲ့ဒီကနေပြီးတော့ဒီပြဿနာကြီးကိုဘယ်လိုကျော်လွှားသွားမလဲဆိုတဲ့အလေးထားကိုတိစောက်နိုင်မယ်ဆိုရင်ပိုကောင်းတယ်ဘာကြောင့်လဲဆိုတော့လက်ရှိလုံးလုံးစေလှုပ်ရှားနေကြတဲ့တာဝန်ရှိတဲ့သူတွေကိုဆန္ဒပြဝဲမှာပါနေတဲ့ចောင်းသားတွေရောအားလုံးဟာဒီအနာဂတ်ကောင်းမှုအတွက်ပညာရေးစနစ်ကြီးထူထောင်ဖို့အတွက်လုပ်နေတာဖြစ်တဲ့အတွက်တိကျခါလာမှာလက်လွတ်လိုက်ရမယ်အဲခေါင်းစဉ်ကြီးတစ်ခုဖြစ်တယ်အဲ့ဒါကြောင့်မို့လို့ကိုတာဝန်ယူထားတဲ့ဒီကိုပါပါဝင်ပတ်သက်နေတဲ့အချိန်မှာသဘောထားကြီးကြီးနဲ့အဲဂုဏ်သိက္ခာရှိရှိနဲ့ဖြတ်တန်းနိုင်မယ်ဆိုလို့ရှိရင်အဖက်ဖက်ကစင်ပြေတဲ့နည်းလမ်းတွေရရှိနိုင်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါကိုပြုံးချူကျေးဇူးတင်ပါတယ်နောက်သောရရှင်တူကျွန်တော်ဖိတ်ခေါ်လိုပါတယ်ဥအောင်သိန်းဖြစ်ပါတယ်ဥအောင်သိန်းပကုတ်ចောင်းသားတွေရဲ့သပိတ်စကြောင်းဟာလည်းဥအောင်သိန်းအခုအောင်သိန်းလိုင်းကြသွားပြီဖြစ်ပါတယ်ဆိုတော့ကျွန်တော်အခုသောရရှင်တူပါဝင်ဆွေးနွေးလို့ရတယ်သောရရှင်တူဥလှမောင်ကိုလှမောင်ဥလှမောင်ဟုတ်ကဲ့ဥလှမောင်ဆွေးနွေးပါခင်ဗျာလူတူချင်းဆွေးနွေးပါဘယ်လိုသဘောပါလဲဒီចောင်းသားတွေနဲ့မူအဖြစ်သဘောတူညီမှုရရှိထားတာဟာလုံအောင်ပြည်လဲသွားနိုင်သလားအတားအဆီးအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ရမလားဘယ်လိုကြော်လွှားရမလဲဆိုတာကို
ကျွန်တော်အမြင်ကတော့ဒီဆက်ချက်ကိုလွတ်တော်အတည်စုမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့လွတ်တော်အကြံခွင့်တဲ့စစ်တပ်ကဒီဆိုတာလည်းလွတ်တော်ဖြစ်တဲ့အတီးစုတယ်မဖြစ်ပါဘူးသူတို့ကစေတနာအဲ့လောက်မကောင်းတယ်မဟုတ်ပါဘူးအကြမ်းလဲဆိုတော့သူတို့ဘတ်ဂျက်ကိစ္စတွေလေရန်ဒီတိုင်းကိစ္စတိုင်းနာကိစ္စတွေမှာသူတို့တကူတည်းကအဲ့လောက်သူတို့သဘောထားကြီးကြပါဘူးအဲ့တော့တောင်းသားတွေကျွန်တော်မြေတားရခံနေတာရှေ့ကလည်းပြောသွားပြီးပါပြီကျွန်တော်တို့78မှာလည်းနော်ဟိုဘုခင်ညွန့်လို့တင်ဦးတို့ရုံးညွန့်တို့ဖိုးမြင့်တို့နဲ့မင်းစရာကောင်းဆောင်နဲ့ဟလာထေကျွဲတို့ထေအောင်တို့ပါတဲ့အဖွဲ့ကတော့တွေ့တယ်အဲ့ခါမှာကျင်းလို့လက်သုံးဆောင်နဲ့တောင်းပါလို့မဖမ်းပါဘူးမြို့သားနိုင်ငံရေးလုပ်ပါဗာဒီနိုင်ငံရေးမလုပ်ပါနဲ့ဆိုပြီးတော့အဲ့ဒါမန္တလေးဆောင်ရေနာကူင်းတို့မှာဘကတထဆိုပြီးဖွင့်ရတာဒါပေမဲ့အချိန်တန်းတော့ကိုဖမ်းရတယ်ကိုလက်6မှာလည်းကျွန်တော်လေရာဝိုင်းမှာဆိုးထွန်းလက်ထဲကိုကျွန်တော်စားဆောင်ပြေးခဲ့တယ်ဥပအောင်နဲ့ဆွေးနွေးတယ်တောင်းသားတွေမဖမ်းပါဘူးတောင်းလို့မပိတ်ပါဘူးဆိုပြီးတော့သဘောတူညီရတဲ့အတွက်ကြောင့်ညီလေးတို့ဒီအချိန်လေးကိုအောင်မြင်စွာနဲ့ရုပ်သိမ်းပါလို့ပြစ်ဒဏ်ရခံခဲ့တာဒါပေမဲ့မနေ့ပိုင်းမှာဖြူခွဲခံရတဲ့ဖြစ်အဲ့ဒီမဖမ်းပါဘူးဆိုတော့တောင်းမပိတ်ပါဘူးဆိုတာဟာလေကိုယ်ကိုပြတ်သွားသွား
အခုလည်းအဲ့လိုဖြစ်လာနေတယ်ပေါ့ဆရာ
အခုလည်းကျင်းတယ်ဖြစ်မှာပါအဖက်လုံးကပြည်လို့ဆွေဆွေရေးကိုတွားနေကြတယ်အဲ့ဒါတလိုင်းဒီဘက်မှာထိတ်တဲ့ရင်ဆိုင်တာတလိုင်းဖြစ်နေတယ်ပြည်လို့ဆွေဆွေသမားတွေကထိတ်တဲ့ရင်ဆိုင်နဲ့သူ့ကိုမချွားမိုးနိုင်ပါဘူးထိတ်တဲ့ရင်ဆိုင်နဲ့
ဒီကလွတ်တော်ထဲမှာပြောတော့တာပေါ့လွတ်တော်ထဲမှာလား
ဟုတ်ပါတယ်ထိတ်တဲ့ရင်ဆိုင်နဲ့ဆိုတော့အခုတပိတ်စိတ်ကြောင်းနဲ့ထိတ်တဲ့ရင်ဆိုင်နဲ့အဖွဲ့တွေကဒီသ
တဲ့လမ်းကြောင်းကသာလေတွေ့ဆုံဆွေးနွေးပြီးပြတ်သွားမယ်အဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့အခုရထားတဲ့အချိန်လေးကကျွန်တော်တို့88နောက်ပိုင်းမှာတစ်ခါမှမရဘူးပါဘူးဦးကျော်သားပြောတော့အဲ့တော့ဒီလက်ရှိအချိန်လေးကိုအောင်မခံပြီးတော့တကယ်လို့ဆက်ဆက်သွားမယ်ဆိုရင်လည်းထိတ်တိတ်မရင်ဆိုင်မင်းနဲ့ဟာလားကျောင်းသားကောင်းဆောင်တွေအားလုံးရန်ကုန်ဆက်ပြီးတော့ရန်ကုန်မှာပါအစီအစဉ်တစ်ခုနဲ့တပိတ်ဆန်းဖွင့်တာဖြစ်ဖြစ်တပိတ်ပြတာပြဆန်းလာပြတာဖြစ်ဖြစ်အဲ့လိုတစ်ခုလုပ်ပါတစ်ချက်ရမှတပိတ်ဆန်းမယ်ဆိုရင်တော့ဘယ်တော့မှရမှာမဟုတ်ပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကုလားမောင်ကျွန်တော်ကိုအောင်ခန့်စော်ကိုပြန်မေးချင်ပါတယ်ကိုအောင်ခန့်စော်ဒီမှာသောရရှင်တယောက်ကလည်းဆိုရင်လည်းအကြောင်းကျွန်တော်စောစောဖတ်ပြပါတယ်ကျောင်းသားတွေအချင်းချင်းမှာဒါကွဲလွဲသွားနိုင်သလားဆိုရဲဆိုရင်စိတ်တွေရလည်းရှိနေကြပါတယ်ဆိုတော့အခုကိစ္စနဲ့ပတ်သက်လို့ကိုအောင်ခန့်စော်တို့ကျောင်းသားအချင်းချင်းရဲ့စီလုံးညီညွတ်မှုဘယ်လောက်ရှိနေပါလဲခင်ဗျာအဲပြိုကွဲနိုင်တဲ့အဆင့်တစ်ဖက်ကခြိထိုးလာတာမျိုးကြုံကောင်းကြုံရမှာပါအဲဆိုတော့ဘယ်လောက်ထိကြံ့ကြံ့ခံနိုင်မဲ့အနေအထားရှိနေကြပါလဲခင်ဗျာ
အဲဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ကိုယ်ပိုင်အမြင်နဲ့ပဲကျွန်တော်ပြောလို့ပြောမယ်နော်
ပြောပါပြော
ကျွန်တော်တို့ကိုယ် ARB စကြောင်းအမြင်နဲ့ကတော့ဒါကျွန်တော်ညီနိုင်တော့မှမလို့ပြောလို့မရဟုတ်အဲကျွန်တော်အမြင်နဲ့ဒါပြောရစေဒီအခုလက်ရှိအနေထားအရတော့ကျွန်တော်ဒါနောက်တစ်ဆင့်မှကျန်တော့လေလွတ်တော်ကိုအတီးပြုဖို့အဆင့်ဆိုတော့အဲ့လွတ်တော်ကိုအတီးပြုတဲ့ဟာကိုကျွန်တော်တို့ကအမှန်တမ်းပြောကျွန်တော်လည်းအဆိုးရကိုဒါဘုံကအုတ်တုံယုံကြည်တာမရှိဘူးမရှိဘူးဆိုဒီလွတ်တော်ကအတီးပြုတဲ့အထီကိုကျွန်တော်စောင့်ကြည့်မယ်ဘယ်လိုပုံစံမျိုးနဲ့စောင့်ကြည့်မလဲဘယ်လိုပုံစံမျိုးနဲ့ပြရားပေးမလဲဆိုတာကကျွန်တော်အပေါ်မှာမူတည်တယ်ခုနကပြောလို့ရန်ကုန်ထဲကိုဝင်ပြီးတော့ကျွန်တော်ဒါတပိတ်ကျကြောင်ချီတက်ပြီးတော့ပြရားပေးမှာလားဒါမှမဟုတ်တခြားပုံစံမျိုးနဲ့ရန်ကုန်ထဲကိုမဝင်မဲနဲ့အဲကျွန်တော်တို့ဒါဒီအခုဆိုကျွန်တော်ဒီအခုလက်ရှိသဘောတူချားတဲ့အချက်တွေအရတောင်းတသမဂ္ဂတွေဖွဲ့စည်းဝင်ရှိရှိပြီးတော့ပါအဲ့အချက်တွေပိုင်းပြီးတော့ကျွန်တော်တို့သမဂ္ဂတွေပြန်ဖွဲ့မယ်အဲ့ရနေပြီးတော့ဒါအဲ့ဟိုသမဂ္ဂတွေဖွဲ့မယ်ဒါမှမဟုတ်စောင့်ကြည့်တဲ့အဖွဲ့တွေကိုကျွန်တော်ဖွဲ့မယ်အဲ့ဒီအင်အားစုနဲ့ပို့ပြီးတော့ဒါကျွန်တော်အင်အားစုပို့များလာဟိုအနေနဲ့ဒါကျွန်တော်စောင့်ကြည့်နေတဲ့ဆိုတဲ့ပုံစံမျိုးနဲ့ဖိအားပေးမှာဒါနည်းရောအစားနည်းလမ်းတွေရှိသေးတယ်ပေါ့ရန်ကုန်ဝင်နဲ့ရန်ကုန်မဝင်ပဲနဲ့ပေါ့ဒါမှမဟုတ်ရန်ကုန်ဝင်မယ်ဆိုရင်ကျွန်တော်တို့အခုဖိတ်ချုပ်မှုတွေရှိလာမယ်ရှိလာမယ်ဆိုရင်ကျွန်တော်တို့အခုစဉ်းစားရမှာကျွန်တော်တို့အခုရထားတဲ့လက်ရှိအခြေအနေပြည့်စုံသွားနိုင်မလားအဲအဲ့ဒါတွေပါအကုန်လုံးကျွန်တော်ထည့်စဉ်းစားပြီးတော့အကောင်းဆုံးစဉ်းစားချက်မျိုးတော့ကျွန်တော်ချစ်ချနေတယ်ចောင်းသားရဲ့အနေနဲ့ရောအဲနောက်တစ်ခုကကျွန်တော် ARV စကြောင်းအနေနဲ့တော့ကျွန်တော်တို့တိုင်ပင်သားတစ်ခုကတော့ဒီလက်ရှိအခြေအနေတစ်ခုကိုကျွန်တော်တို့ကနေပဲတော့ဇဝဲဝိုင်းနေရနေတစ်ဆင့်ရနိုင်တဲ့အပြည့်အစုံကိုကျွန်တော်တို့ပို့လို့ခြင်းနဲ့အဲ့ဒါကျွန်တော်ကန့်တန်ထားတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့ပြပေးတဲ့ပုံစံမျိုးလေကျွန်တော်ဆက်လို့မှာဒီကြိမ်းတွေကတော့ကျွန်တော်တပိတ်ကနှံလာတော့တပိတ်ကဆက်မောက်ထားလာပါပုံစံတစ်မျိုးကြောင်းလဲပြီးတော့ကျွန်တော်အရာကြီးစကြောင်းအနေနဲ့ရပုံစံတစ်မျိုးကြောင်းလဲပြီးတော့ရန်ကုန်နဲ့မုံဝင်မဲနဲ့ပြပေးတဲ့ပုံစံမျိုးကိုလှုပ်ရှင်နေတဲ့အနေသားရှိပါတော့အခုကြည့်ပြီးအတည်မပြုပါသေးပေမဲ့အဲ့ဒီပုံစံမျိုးနဲ့ကျွန်တော်တို့ရှင်းပြသွားဖို့ရှိပါတယ်ဒီအခုလက်ရှိအနေသားကို
ဟုတ်ကဲ့ကောင်းကင်ဆောင်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကောင်းကင်ဆောင်ဟုတ်ပါတယ်ဒီအခုတောင်းဆွေးနေမဲ့ចောင်းသားလည်းမဟုတ်တဲ့ပုဂ္ဂိုလ်တယောက်ကတော့ចောင်းသားမိဘပြည်သူတွေကဆိုတော့ခင်ဗျာဥအောင်သိန်းဖြစ်ပါတယ်ပုဂ္ဂိုလ်ကဥအောင်သိန်းတို့မျိုးနားမှာပဲចောင်းသားသပိတ်စကြောင်းရောက်နေလို့ထင်ပါတယ်ဥအောင်သိန်းဘယ်လိုခက်ခဲမျိုးတွေ့ရနိုင်မဲ့ထင်တယ်ဘယ်လိုကြော်လှနိုင်မဲ့ထင်ပါလဲခင်ဗျာလူတို့ရှင်းဆွေးနွေးပါခင်ဗျာ
လူတို့ရှင်းသွားရတော့
ဥအောင်သိန်းလိုင်းကြတော့ကြမ်းမိတယ်မကြပါဘူးဟာဥုံသိန်းလိုင်းကြတော့ပါဖြစ်ပါတယ်သူလိုင်းကိုမကောင်းလို့မကြခဏပြန်ခေါ်လဲကျွန်တော်ကိုပြုံးချိုပဲပြန်မေးပြရစေခင်ဗျာကိုပြုံးချိုဘယ်လိုအဆုံးသတ်နိုင်ကြအကြောင်းရှိပါလဲကိုပြုံးချိုကတော့တစ်ဖက်လုံးသဘောထားကြီးနဲ့တွဲဆုံဆွေးနွေးရေးကိုမျှော်လင့်တယ်ဆူပြီးတော့ပြောပါတယ်ဒီညမှာအစိုးရကနေပြီးတော့လွှတ်တော်ကိုလွှတ်လိုက်တယ်ဆိုတော့တကယ်တော့ဥပဒေဆိုတာလည်းပဲလွှတ်တော်ကအန္တရာယ်အဖွဲ့အစည်းပဲလို့ကျွန်တော်နားလည်ပါတယ်ဆိုတော့လွှတ်တော်ရဲ့အဆုံးဖြတ်နဲ့နေမပြီးဘူးလားခင်ဗျာတကယ်တော့လွှတ်တော်ကကျောင်းသားတွေတောင်းဆိုချက်လက်ပါတယ်အခု NNER ရဲ့မူကြမ်းကိုသူတို့လုပ်မယ်ဆိုတော့ကိုလှမောင်ကတော့လွှတ်တော်ဆိုတာဟာတစ်ဖက်လူတွေကြီးပဲဖြစ်တဲ့ကြောင့်မယုံဘူးလို့ဆိုပါတယ်ဆိုတော့ကိုပြုံးချိုရဲ့လွှတ်တော်ပေါ်အယုံကြည်မှုကိုလည်းကျွန်တော်ကြည့်ရင်ပါခင်ဗျာဘယ်လိုဖြစ်လာနိုင်မလဲဒီတော့
အဲ့တော့ကျွန်တော်တို့ကျောင်းသားတွေဆန္ဒဖော်ထုတ်ကြပြီးတော့လေးပွင့်ဆိုင်စွန်းစည်းကိုတောင်းနေဆိုတာကအရင်လွှတ်တော်မှာချခဲ့တဲ့ဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြန်လည်ပြင်ဆင်ရင်လို့သူတို့ဒါပေါ်ဆောင်ကြတာဖြစ်တယ်အဲ့တော့ဒီ process ကလွတ်တော်ကိုတကယ်ပြန်သွားပြီးတော့လွတ်တော်မှာပြန်ပြီးတရားကိုပြုရင်ကြောင်းလဲနိုင်အောင်အာမခံချက်ရှိအောင်လုပ်ရမှာတကယ်တကယ်မှာဆိုလို့ရှိရင်ပညာရေးပြုရင်ကြောင်းလဲမှုနဲ့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့တုံးသားရမယ်ဆိုလို့ရှိရင်ခုလက်ရှိတောင်းထားတဲ့အချက်လက်တွေတဲ့တော်မှာတိုင်းပြည်မှာပိုလုံးဝမဲ့အချက်လက်တွေအများကြီးရှိနေတယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ခေတ်ဖြတ်တဲ့အခါမှာကြောင်းတက်ပြီးတော့ကြောင်းပြီးပေါ့လို့ရှိရင်ဘာမှဘဝအမှန်ကန်ကြီးမရှိခဲ့တဲ့ကာလတွေအများကြီးဖြတ်တန်းခဲ့ရတယ်။ဒီအချက်လက်တွေတော့မပါသေးတဲ့ဒီပညာရေးပြည်ပြောင်းလဲမှုအဆင့်ကိုလွတ်တော်မှာ ဒါအမြင်ဆုံးဒီပြည်ပြည်နဲ့ပဲဖော်ဆောင်ပေးနိုင်မှာဆိုလို့ရှိရင်ပိုကောင်းတယ်အဲ့ဒါမှလည်းကျောင်းသားတွေကဒီအမှန်ငယ်ရှိတဲ့ပြည်ပြည်ကျောင်းသားမှုဖြစ်လာတယ်ဆိုပြီးသူတို့အနေနဲ့တပိတ်တွေကိုအတိုင်းအတာတစ်ခုတည်းသူတို့ပြန်ပြီးတော့စဉ်းစားပြီးတော့ပုံစံတစ်ခုချက်ချက်လို့ရနိုင်တယ်ဒါကြောင့်မလို့လိုရလိုရတယ်လို့ခုနကကျွန်တော်ပြောခဲ့တယ်လို့ပဲဒီရန်ကုန်ဝင်းမဲရန်ကုန်မုံရောင်တားမဲဆိုတဲ့စိုးရိမ်မှုတွေကအကုန်လုံးရိတ်ခတ်နေတဲ့ကိစ္စကြီးကဒါမကောင်းတဲ့အခြေအနေကြီးတစ်ခုဖြစ်တယ်ဒါတခြားနေပြည်တော်ပါသွားပြီးတော့ထိခိုက်နေတယ်အဲ့ဒါကြောင့်မို့လို့အဲ့ဒီရက်တွေမရောက်ခင်အဲ့ဒီထိတဲ့နေဆိုင်မှုတွေမတွေ့ခင်မှာကိုသူကဝန်ရှိတယ်လို့ယူဆနေတယ်အားလုံးသိနေကြတဲ့သူတွေပဲဗျာဟိုကိုတာဝန်ရှိတယ်ဆိုရင်ခေါ်ပြီးတော့ဘယ်သူကပဲခေါ်ဘယ်သူကပဲကန့်လန့်လဲရန်လက်ကောက်ဖို့ကအရေးကြီးတယ်အမြန်ဆုံးထပ်ပြီးတော့စကားပြောနိုင်လို့ရှိရင်တော့ပိုကောင်းမယ်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့ကိုအောင်ခွန်းစောတို့ចောင်းသားတွေအခုလောလောဆယ်ဒီတိုက်ပွဲကိုဥဆောင်တဲ့ကျောင်းသားတွေကလွတ်တော်ပေါ်သဘောထားလဲကျွန်တော်သိချင်တယ်ခဏတော့လွတ်တော်ကိုဘယ်လောက်ထိယုံကြည်မှုရှိကြလဲညာအဲဆွေးနွေးပွဲမှာလွတ်တော်ကိုယ်စားလဲဆိုတဲ့ပုဂ္ဂိုလ်တွေလာတဲ့သူတို့ရဲ့သဘောထားရောပုဂ္ဂိုလ်ချင်းတွေ့ရတာခါဘယ်လိုမြင်မှလဲသူတို့ဟာသူတို့သဘောထားကိုဘယ်လို
ဟုတ်ကဲ့
ပြောပါကျွန်တ
ော်တော်တော့သူတို့ကတော့အများဆုံးစီရင်ဆောင်ရွက်ပေးမယ်လို့တော့အာမခံတယ်ဒါပေမဲ့လွတ်တော်ထဲမှာကသူတို့အခုလာတတ်တဲ့လူဦးရေနဲ့လွတ်တော်ရဲ့ဦးရေနဲ့ရတော့ဒါအများကြီးကွာအကြောင်းရှိတယ်ကျွတ်တော်ထဲမှာအခုဖြစ်နိုင်တာလွတ်တော်ထဲမှာလုံးဝပယ်ချလို့ရနိုင်နေဆိုတဲ့အချက်ကလွတ်တော်ပါပဲလွတ်တော်ပေါ်မှာမြင်တည်တယ်အော်သဘောတရားတစ်ခုပါဆိုတော့ကျွန်တော်တို့အနေနဲ့လွှတ်တော်ကိုဟိုတော့ဒါကျွန်တော်ပုံစံတစ်မျိုးနဲ့တော့ဖျားပေးနေရမယ်နောက်ပြီးတော့ခုနကဟိုတခြားလူတွေပြောလို့ဆိုကျွန်တော်အမြန်ဆုံးနည်းနဲ့ဖြည့်ဆည်းစီစီစီနေတယ်တကယ်အဲ့လိုမျိုးပညာရေးတောင်းလို့လိုနေတယ်ဆိုရင်တော့လွှတ်တော်အနေနဲ့လည်းဒါတကယ်စဉ်းစားပေးပြီးတော့ကောင်းမွန်တဲ့ပုံစံမျိုးနဲ့ပဲဆောင်ရွက်ပေးစီရင်လည်းနောက်ပြီးတော့ကျွန်တော်တို့တကယ်တကယ်တမ်းဒါစဉ်းစားကြည့်မယ်ဆိုလို့ကျွန်တော်တို့အခုဆွေးနွေးပွဲတက်တဲ့သူလွှတ်တော်ကိုယ်တိုင်လို့ဆင်းရင်းနဲ့လွှတ်တော်ထဲမှာတကယ်ရှိရဆင်းရင်းနဲ့ကွာခြားမှုရှိတယ်နောက်ပြီးတော့ဒါဟိုဟိုတိမှာပါလွတ်တော်ထဲမှာလဲဒါမဲခွဲဆုံးပြန်ရင်မဲရလဲဒါဟိုမဲပြဿနာနဲ့ဟိုတောင်းနေတောင်းနိုင်နိုင်လည်းရှိသေးတယ်ဆိုတော့အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒါအကုန်လုံးညီညွတ်နဲ့ဟိုကောင်းနေခြင်းနဲ့ရလမျိုးဖောက်အောင်လုပ်မယ်ဆိုတော့ဒါလွတ်တော်အနေနဲ့ဟိုမြန်မြန်လေးလုပ်နေခြင်းနဲ့ပြီးတော့ကျွန်တော်တို့ကိုယ်တိုင်လည်းအမခံပေးထားတဲ့အတိုင်းဆိုတော့ဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ကျွန်တော်စဉ်းစားမိတဲ့စကားနဲ့ညီကုန်းချွားမယ်ဆိုတော့လွတ်တော်ကုစလေဆိုတာလည်းပဲသူတို့သားသမီးတွေလည်းပဲကျောင်းသင်နေတဲ့ပညာရေးလောကနဲ့မကင်းနိုင်တဲ့ကျောင်းသူကျောင်းသားတွေအများကြီးရှိမှာပါပဲဆိုတော့သူတို့သားသမီးတွေရဲ့အနာဂတ်ရေးလည်းကောင်းစေမဲ့ပညာရေးဥပဒေကိုဒီလွတ်တော်မတ်တွေကဘာကြောင့်မထောက်ခံကြတာလဲဆိုတာကိုစဉ်းစားစရာဖြစ်နေပါတယ်လို့ပြောကြရင်ဒီကုန်းချောရဲ့ခင်ဗျာအခုဆက်လိုက်ပြီးတော့တည်င်းအချင်းတို့ကမဆုမြတ်မောင်ကအစီအခံပါလိမ့်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ပိုင်းမှာပြစ်ခတ်ရစဲရေးသဘောတူညီမှုစတင်အသက်ဝင်ဖို့နိုင်ပိုင်းမဲ့လိုတဲ့အချိန်ထိယူကရိန်းဆွေရတပ်တွေနဲ့ရုရှားထောက်ခံတဲ့ခွဲထွက်ရေးသဘောတွေကြားမှာတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။ဒီကနေ့စနေနေ့ညသကောင်ချိန်ကစတင်မဲ့ပြစ်ခတ်ရစဲရေးသဘောတူညီမှုကိုတည်တံ့စေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတနင်္ဂနွေနေ့မှာအရေးပေါ်စည်းဝေးပွဲကျင်းပဖို့ရှိနေပါတယ်။သက်ဆိုင်သူအားလုံးသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်ကြဖို့အတွက်ရုရှားရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားမှမဲခွဲဆုံးဖြတ်ကြမှာဖြစ်တယ်လို့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်။မြန်မာနိုင်ငံကအပါအဝင်ပုပ်ယဟမင်းကြီး Francis ရွေးချယ်ထားတဲ့ Cardinal Yohannes အမတ်တဲ့အပါ20ကိုဒီကနေ့တရားဝင်ခန့်အပ်လိုက်ပါပြီ။Vatican က St. Peter's Basilica ဘုရားကျောင်းထဲမှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာမြန်မာနိုင်ငံအတွက် Cardinal Yohannes အမတ် Charles Mambo အပါအဝင်နိုင်ငံပေါင်း18နိုင်ငံက Cardinal ဖုန်းတော်ကြီးအစ်တွေကိုပိုယဟမင်းကြီး Francis ကိုယ်တိုင်တင်မြှောက်ခန့်အပ်ခဲ့တာပါ။မနာလိုဝင်းဒိုစိတ်ဒေါသနဲ့ဂုဏ်ယူဝင်ကြားမှုဆိုတာကိုဖုန်းတော်ကြီးတွေတောင်မှရှောင်လွှဲနိုင်ဖို့ခက်ခဲတာမို့ဒါတွေနောက်ကိုမလိုက်မိကြဖို့အတွက်ကိုလည်းပိုယဟမင်းကြီးက Cardinal အစ်တွေကိုတိုက်တွန်းခဲ့ပါတယ်။ဒီ February 12ရက်နဲ့13ရက်နေ့တွေတုန်းကလည်း Cardinal Yohannes အမတ်အားလုံးနဲ့ပိုယဟမင်းကြီးတွေ့ဆုံပြီးတော့ Vatican အုပ်ချုပ်ရေးအဖွဲ့အတွင်းမှပြုပြင်ပြောင်းလဲဖို့ဆွေးနွေးခဲ့ကြတာမှအုပ်ချုပ်ရေးအဖွဲ့အနေနဲ့လုံးဝပွင့်လင်းမြင့်သားမှုရှိရမယ်လို့ပိုယဟမင်းကြီးကပြောကြားသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာတော့မွတ်စလင်ကျောင်းသူကျောင်းသား၃ယောက်ပြစ်ဒဏ်ခံခဲ့ရတဲ့အမှုကိုပြည်ထောင်စုအစိုးရကစတင်ကြိုင်တွယ်စစ်ဆေးနေပါပြီ။ Chapel Hill မြို့မှာအခုလိုပြစ်ဒဏ်ခံခဲ့ရတာနဲ့ပတ်သက်လို့သမ္မတဘရက်အိုဘားမားကအပြစ်တင်ခဲ့ပြီးတော့တောက်ကြနေကကြေညာချက်ထုတ်ပြန်ခဲ့တာမှာအမေရိကန်နိုင်ငံထဲမှာကိုဘသူဘဝဖြစ်လို့ပဲဖြစ်ဖြစ်ရုပ်ရည်အသွင်အပြင်နဲ့ကိုးကွယ်တဲ့ဘာသာကြောင့်ပဲဖြစ်ဖြစ်ပြစ်မှတ်ထားခံရတာမျိုးလုံးဝမရှိသင့်ဘူးလို့ပြောကြားခဲ့ပါတယ်ရှင်။
တဲ့င်းချင်းချုပ်ကိုမက်ဆုမြတ်မုံကပြပြသွားတာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆုမုံမှာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ခဲ့တာပါရှင် VOA ကိုနားဆင်ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.